Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်နဲ့ရိုဗီဝီအမေရိကန်တန်ဇာနီ2020ဇူလိုင်လ7ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ကနေခွန်နာရီထိလိုင်းလမီတာ 140လေးဆယ်နဲ့50စစ်လိုင်းလမီတာ 190ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ WHO ကပ္ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ရန်ကတောက်ကြတဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာသတိပေးလိုက်ပါတယ်။တကယ်လို့ကူးစက်မှုနှုန်းမြင့်တက်မှုမရှိတော့ဘူးဆိုရင်တော့ကူးတဲ့အခြေအနေစိုးနိုင်တဲ့ဒုတိယအကျော့ဖြစ်ပေါ်မှုကိုရှောင်နိုင်မှာဖြစ်တယ်လို့အသောအလာတွေပြန်ကန့်သတ်ပြီးနောက်ထပ်မတိုးအောင်လုပ်နိုင်မယ်လို့လည်းပြောပါတယ်။WHOအကြီး မူနာတွေမြင်တွေ့နေရတယ်လို့အပြုသဘောဆောင်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာပဲကမ္ဘာတလောယောဂအကူးဆက်ခံရမှုဟာနှစ်ဆကျော်တိုးလာခဲ့ကြောင်းလည်းသူကပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကမ္ဘာတလောဒီယောဂအကူးဆက်ခံရသူဟာတောက်ကြံနေမှာ12တန်းကျော်သွားပြီဖြစ်ပါတယ်။တချို့အစိုးရတွေကဒီယောဂနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတာဒီယောဂရှိမရှိစမ်းသပ်စစ်ဆင်မှုတွေကောင်းကောင်းမလုပ်နိုင်ကြတာကြောင့်ဒီယောဂအကူးဆက်ခံသူအရေးအတွက်ဟာတကယ်တမ်းမှာဒီတဲ့ပိုးပြီးများနိုင်တယ်လို့လူလူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။ကမ္ဘာကာယယောဂဖြစ်လာတဲ့ COVID-19 ယောဂစတင်တဲ့အကြောင်းရင်းတွေစုံစမ်းရေးအတွက်ကွင်းဆင်းစစ်ဆင်မှုတွေလုပ်ဖို့အဖွဲ့ဝင်နှစ်ဦးပါရှေ့ပြေးအဖွဲ့ဟာတောက်ကြံနေမှာတရုတ်နိုင်ငံကိုတွားရောက်နေပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုဆင်လွတ်လိုက်တဲ့ပညာရှင်နှစ်ဦးဟာတရိတ်ဆန်ကျန်းမာရေးနဲ့ယောဂဗေဒဆိုင်ရာအထူးကျန်းကျင်သူတွေဖြစ်ကြောင်းနဲ့သူတို့ဟာဘာတွေကိုဘယ်အတိုင်းအတာထိစုံစမ်းမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သိပ္ပံပညာရှင်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း WHO ပြောခွင့်ရ Margaret Harris ကဂျနီဗာဌာနချုပ် online သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီလိုလှုပ်ဆောင်မှာစုံစမ်းရေးအဖွဲ့မှပါဝင်တဲ့သူတွေနဲ့ဘာကျန်းကျင်မှုတွေလိုအပ်တယ်ဆိုတာပါဝင်ကိစ္စရပ်တွေကိုညှိနှိုင်းမှုတွေလည်းလှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်။ဒီ virus ပိုးဟာမနေ့ကနှစ်ကုန်လုံးမှာတရုတ်နိုင်ငံဝူဟန်မြို့ဈေးတစ်ခုကစတင်ခဲ့မယ်လို့အများကယုံကြည်ကြပြီးတရိဆန်ကလည်းလူတွေကိုကူးစက်ခဲ့တဲ့နောက်ပိုင်းဒီဈေးကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒီ virus 4ကဘယ်မျိုးစိတ်ကနေစတင်ခဲ့တယ်ဆိုတာနဲ့လူစီကိုဘယ်လိုပုံစံနဲ့ကူးစက်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကဖော်ထုတ်နေကြတယ်လို့လည်း Harris ကပြောပါတယ်။တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကလည်း WHO အဖွဲ့တရုတ်နိုင်ငံကိုလာရောက်နေပြီဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောကြားပါတယ်။ဒါအပြင်ကမ္ဘာကာယယောဂဆိုင်ရာတုံ့ပြန်ဆောင်ရွက်မှုပုံမထီရောက်စေဖို့နဲ့ကမ္ဘာလူမှုကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့အနေနဲ့လာရောက်စုံစမ်းဖို့တရုတ်အစိုးရကဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ်18ကိုလွန်ခဲ့တဲ့6နှစ်ကယူကရိန်းရှေ့ပိုင်းမှာပြစ်ချမှုမှာပါဝင်တယ်လို့ဆွဆွဲပြီးရုရှားကိုနယ်သာလန်အစိုးရကလူ့ခွင့်ဆိုင်ရာဥရောပတရားရုံးမှာတရားဆွဲဆိုမှာဖြစ်ကြောင်းနယ်သာလန်နိုင်ငံခြားရေးဝန်ကြီးကတောက်ကြားနေမှာကြေညာပါတယ်။2014ခုနှစ်ဇူလိုင်18ရက်နေ့ကအမ်စတာဒမ်ကနေမလေးရှားနိုင်ငံကွာလာလမ်ပူကိုပြန်တန်းတဲ့လေယာဉ်ကိုရုရှားလိုလာတဲ့ယူကရိန်းတပ်ဖွဲ့တွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေမှာမြေပြင်ကနေဝင်းဟင်းပြစ်ဒုံးကျည်နဲ့ပြစ်ချခဲ့တာဖြစ်ပါတယ်။လေယာဉ်ပေါ်လိုက်ပါလာတဲ့အသက်သေဆုံးကသူ298ဦးရဲ့မိသားစုဝင်တချို့ကဒီကိစ္စကိုဥရောပတရားရုံးမှာအမှုဖွင့်တင်ကြားထားတာအတွက်အထောက်အကူရစေဖို့အခုလိုလှုပ်ဆောင်လိုက်တာပါ။ပြကြခဲ့တဲ့ MH17 မှာလိုက်ပါသူအလုံးအတွက်တရားမျှတမှုရရှိရေးဟာနယ်သာလန်ဆွေရဲ့ဦးစားပေးလုပ်ငန်းဖြစ်ရှိနေစေမှုအခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းနယ်သာလန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီလိုပြစ်ချခံရမှုမှာရုရှားပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားအစိုးရကထပ်တလဲလဲညှင်းဆိုထားတာဖြစ်ပါတယ်။အခုလိုနယ်သာလန်ရဲ့မလေးရှားလေယာဉ်နဲ့ပတ်သက်ပြီးထုတ်ပြန်တဲ့တောက်ချန်တဲ့ကြေညာချက်ဟာရုရှားနဲ့နယ်သာလန်နှစ်နိုင်ငံဆက်ဆံရေးပြတ်ပြားစေတဲ့နောက်တစ်ချက်ဖြစ်ကြောင်းရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။ Washington DC က VOA American တန်ရုံးချုပ်မှာအလုပ်လုပ်နေတဲ့နိုင်ငံခြားသတင်းတောက်86ရောက်လောက်အတွက်ပြည်ဝင်ခွင့်ဗီဇာအခက်ခဲနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခုလအတွင်းဗီဇာတက်တန်းကုန်ဆုံးမဲ့သူအများပြားရှိနေပြီးဒီလူတွေဗီဇာတက်တန်းတို့လို့မရပဲဖြစ်သွားနိုင်တာပါ။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ဌာနပြောခွင့်ရကတော့J1 လို့ခေါ်တဲ့ American နိုင်ငံတွင်းနိုင်ငံသားအလုပ်လုပ်ခွင့်ဗီဇာပြန်လျှောက်တဲ့လျှောက်လာတွေကိုတခုချင်းစီစဉ်နေတယ်လို့ Jet the Green တွေကပြောပါတယ်။ဒီဌာနမှာ J1 ဗီဇာနဲ့ American နိုင်ငံတဲ့အလုပ်လုပ်နေသူတွေကအ အချိန်ပြည့်ဝန်ထမ်း14ဦးရှိတယ်လို့ contract ဝန်ထမ်းကတော့62ဦးရှိနေတာပါ US AGM Lab ကတခြားဌာနတွေမှာလည်းအလားတူတက်ရောက်မှုတွေရှိပြီးဝန်ထမ်းအရေးအတွက်အတိအကျတော့မသိရသေးပါဘူးအခုချိန်ထိတော့ J1 visa တက်တန်းတူတာအတွက်ပယ်ချခံသူမရှိသေးကြောင်းနဲ့တက်တန်းတူရမယ့်ကာလလွန်သွားသူကတော့အနည်းဆုံး2ဦးရှိပြီးသူ့ကို American ကနေထွက်ခွာဖို့လောက်ကုန်ထိအချိန်ပေးထားတာဖြစ်ပါတယ်တခြား VOA သတင်းတောက်တွေကတော့သူတို့ဌာနကိုမပြန်မနေရဖြစ်လာနိုင်တဲ့အချိန်ကတဲ့ပန်နဲ့နဲ့ပဲကျန်တော့တာပါဒီထဲကတချို့ကတော့သူတို့ဌာနကိုပြန်သွားရင်သူတို့ရဲ့ VOA မှာတင်ပြတဲ့သတင်းတွေနဲ့ပတ်သက်ပြီးအရေးယူခံရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အခုလိုဗီဇာအတွက်ပြန်ပြီးတုံ့တက်တာဟာ agency ရဲ့စီမံခန့်ခွဲမှုတိုးတက်လာစေဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးဒါဟာ American ပြည်တော်စုရဲ့အမျိုးသားလုံခြုံရေးကိုကာကွယ်ဖို့နဲ့အလုတ်ခန့်ခွဲရှိတဲ့အရာရှိပြီးအနာလွဲသုံးစားမလုပ်စေဖို့ရည်ရွယ်ကြောင်းလဲ US AGM ပြောခွင့်ရကပြောပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်းပါ VOA American အသံရဲ့နောက်ဆုံးညမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ဒီမနက်ကမှာ COVID-19 ရောဂါအထူးပြုလူနာနောက်ထပ်5ရောက်တိုးတယ်လို့ကျွမ်းမအင်းနဲ့အကစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ326ရောက်ရှိသွားပြီဖြစ်ပါတယ်။အထူးပြုလူနာတဲ့5ဦးဟာအိန္ဒိယကိုသွားခဲ့တဲ့အမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားခဲ့တဲ့အမျိုးသား2ယောက်ဖြစ်တယ်လို့ကျွမ်းမအင်းဝန်ကြီးဌာနရဲ့ည8နာရီအချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးဟာအသွားအလာကန့်သတ်ထားသူတွေလည်းဖြစ်ပါတယ်။ဇွန်လ10ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း 1300 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလို virus ကူးစက်ခံရသူအသစ်9ဦးကိုတည်ပြုခဲ့တာပါ။မလနောက်ပိုင်းကစလို့မနေ့ကတောက်ကြံနေညပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာဓာတ်ခွဲဆန့်သက်စစ်ဆေးမှု 9,000 နီးပါးပြုလုပ်ခဲ့ပါတယ်။ရောဂါတွေ့ရှိသူ326ယောက်ထဲကပိုးကင်းစင်သွားသူက256ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်။Apple company ရဲ့ iPhone လက်ကင်ဖုန်းတွေကိုတက်ဆင်ထုတ်လုပ်ပေးနေတဲ့ Taiwan company Foxconn ကအိန္ဒိယနိုင်ငံတောင်ပိုင်းကဆက်ယုံကိုတိုးချဲ့ဖို့ American Dollar 1 billion အထိယင်းနှမြုံနှမှုစီစဉ်နေတယ်လို့သတင်းရင်းမြစ်နှစ်ခုကပြောပါတယ်။အဲ့ဒီယင်းနှမြုံနှမှုဟာ Apple company ရဲ့ထုတ်လုပ်မှုတွေကိုတရုတ်နိုင်ငံကနေတဖြည်းဖြည်းရွှေ့ပြောင်းနေတဲ့အထက်ကလွတ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။ Coronavirus အကျတဲ့နဲ့ American တရုတ်တို့ကြောင့်ကုန်သွယ်ရေးစစ်ပွဲတွေကြောင့်ထိခိုက်မှုတွေကိုရှောင်ရှားတဲ့အနေနဲ့လွတ်ဆောင်နေတာလည်းဖြစ်ပါတယ်။ Foxconn company ပိုင်းဆက်ယုံတချို့ကိုတရုတ်နိုင်ငံပြင်ပကိုပြောင်းရွှေ့ဖို့ Apple ဘက်ကခိုင်ခိုင်မာမာတောင်းဆိုနေတာရှိတယ်လို့လည်းသတင်းရင်းမြစ်တစ်ခုက Reuters သတင်းဌာနကိုပြောပါတယ်။အခုသတင်းနဲ့ပတ်သက်လို့ Apple ရော Foxconn company ပါဝေဖန်ချက်မပေးပါဘူး။ချန်တိုင်းမြို့နယ်မိုင်50အကွာမှာရှိတဲ့ရှရီပါရီဘူဆဲယုံကိုတိုးချဲ့မဲ့အစီအစဉ်က၃နှစ်ကြာမယ်လို့လည်းပြောပါတယ်။အဲဒီဆဲယုံမှာ Apple ရဲ့ iPhone XR အမျိုးအစားလက်ကင်ဖုန်းတွေကိုထုတ်လုပ်နေတာဖြစ်ပါတယ်။လောလောဆယ် Foxconn ကတရုတ်နိုင်ငံမှာထုတ်လုပ်နေတဲ့ iPhone မျိုးအစားတချို့ကိုအိန္ဒိယတောင်ပိုင်းကအဲဒီဆဲယုံမှာပြောင်းလဲထုတ်လုပ်မှာဖြစ်ပြီးအလုပ်သမား6,000လောက်အတွက်အလုပ်ကိုင်ဖန်တီးပေးနိုင်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ယင်းနှမြုံနှံမှုတွေတိုးလုပ်မယ်လို့လည်းပြီးခဲ့တဲ့လကပဲ Foxconn Company ဥက္ကဋ္ဌ Liu Yanghui ကကြေညာထားခဲ့တာပါ။Apple iPhone တွေကိုထုတ်လုပ်ပေးနေတဲ့နောက်ထပ် Taiwan company တစ်ခုဖြစ်တဲ့ Winston Corp company ကလည်းအိန္ဒိယမှာနောက်ထပ်ဆက်ရုံအသစ်တစ်ခုဖွင့်တော်မှာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့တော်မှာတောက်ကြနေက COVID-19 ကူးစက်သူနောက်ထပ် 243 ဦးထပ်တွေ့ခဲ့ပါတယ်။သတင်းပရိနေတုန်းကလည်း virus ကူးစက်ခံရသူ224ယောက်ရှိခဲ့တာဖြစ်လို့ကာယောဂါကြီးစဖြစ်ကလေးကကူးစက်မှုပေါင်း200ကျော်နှစ်ရက်ဆက်တိုက်ပထမဆုံးကြိမ်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။မြို့တော်အချုပ်ရဲမှူးယူရီကိုကိုအီကဲကတော့ဒီလိုမြင့်တက်သွားရတာကအရေးယောဂါဖြစ်ပွားသူတွေနဲ့ထိတွေ့ခဲ့သူတွေကိုစမ်းသပ်စစ်ဆေးမှုတိုးပြီးလုပ်တာကြောင့်ဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ညနေပိုင်းဖြောပြေးရေးလုပ်ငန်းတွေကလည်းသူတို့ဝန်ထမ်းတွေကိုယောဂဆက်သက်စစ်ဆေးဖို့ပူပေါင်းဆောင်ရွက်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကိုအီကေကပြောပါရယ်ကုဆက်ယောဂပညာရှင်ယာစစ်တာဂါမီဇူနိုကတော့စားတောက်ဆိုင်တွေမှာကုဆက်မှုမြင့်တက်နေတာကိုထောက်ပြပြောဆိုခဲ့ပါရယ်ညပိုင်းစားတောက်ဆိုင်တွေကပြဿနာကပိုပြီးစိုးရိမ်စရာကောင်းလာပါတယ်။ဆိုင်တွေရဲ့ကန့်သတ်ချက်တွေချထားတာရှိပေမဲ့လူတွေမသွားတာကပိုကောင်းပါမယ်။ဆိုင်တွေကိုသွားတဲ့လူတွေကလည်းအနည်းဆုံးတစ်ပတ်လောက်ဘယ်သူနဲ့မှမထိတွေ့ပဲနေတာအကောင်းဆုံးပါလို့ကျွမ်းကျင်သူယဆုတကေမီဇူနိုကပြောပါတယ်။တိုကျိုက COVID-19 ရောဂါလုပ်ငန်းအဖွဲ့ကပညာရှင်တွေကလည်းလက်တလောဖြစ်ပေါ်နေတဲ့ကူးစက်မှုတွေဟာ night club တွေကကူးစက်မှုတွေနဲ့ဆက်စပ်မှုရှိနေတယ်လို့လည်းပြောပါတယ်။ ယောဂကုသမှုစံချိန်တင်သွားခြင်းမှာပဲအထူးရေးမှုကိုရေးခဲ့ကကုသမှုဖြစ်ပေါ်တာကြောင့်ပိတ်ပင်ခဲ့ရတဲ့ night club တွေကိုထောက်ပံ့ကြေးအပိုဆောင်ပေးခဲ့ပါတယ်။တိုကျိုတစ်မြို့လုံးကိုပိတ်ပင်တာထက်ယောဂဖြစ်ပေါ်ရနေရာကိုပြစ်မှတ်ထားပြီးယောဂထိန်းချုပ်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေဇုန်တစ်တောကြီးရဲ့တစ်တောပြုံးတည်မှုနှုန်းကတနည်းပြီးတနည်း25ရာခိုင်နှုန်းမြင့်တက်လာနေတယ်လို့တောက်ချန်နေကတရားဝင်ထုတ်ပြန်တဲ့စီးရင်စရာတွေမှာပါရှိပါတယ်။2020ပြည့်နှစ်ပထမနှစ်ဝက်မှာတစ်တောစတရီယာမိုင်1200လောက်ပြုံးတည်ခဲ့တာကြောင့်2015ခုနှစ်ဂျူရုကနေမှတ်တမ်းယူချိန်ကစပြီးပြုံးတည်မှုအများဆုံးနှုန်းဖြစ်ပါတယ်။6ရာသီစတင်ပြီးတော်မီစတင်လောင်ကျွမ်းလေးရှိတဲ့ဇွန်လထဲမှာလည်းတစ်တောစတရီယာမိုင်400စံချိန်တည်းဆုံးရှုံးခဲ့ပါတယ်။တစ်တောပြုံးတည်မှုနှုန်းအရင်ကတည်းက17ရာခိုင်နှုန်းမြင့်တက်သွားခဲ့တာပါ။တတော်ပြုံးနေမှုပမာဏများလာတာကြောင့်တမရဂျာယောဘိုဆနာရိုရဲ့အမေဇုန်ဒေတာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုစွန့်လွှတ်ဖို့အတွက်ဖိအားတွေပို့လာစေခဲ့ပါတယ်။ကမ္ဘာအဆုတ်ကြီးလို့ခေါ်တဲ့အမေဇုန်တတော်ပြုံးတိမှုနဲ့မိလောင်အောင်ကြွမှုတွေကြောင့်ဘရာဇီးနိုင်ငံဟာပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေနဲ့ကမ္ဘာနိုင်ငံတွေရဲ့ဝေဖန်ပစ်တင်မှုကိုခံနေရတာပါ။တရားမဝင်တစ်ထုတ်လို့မှုတတ်တူဖို့ရေးနဲ့ထရိတ်စံမွေးမြူရေးခြံတွေဖန်နေတာကတတော်ပြုံးနေမှုအဓိကအကြောင်းရင်းတွေဖြစ်ပါတယ်။ပဝင်းကျင်ပြောင်းလဲနေတာကိုမြုံကြည့်တဲ့သမရဘိုဆနာရိုကဌာနဒေသခံတွေရဲ့နယ်မြေတွေနဲ့ပဝင်းကျင်ထိသေးရေးကိုအကာအကွယ်ပေးထားတဲ့နယ်မြေတွေတဲ့ဘွေးမြေခြံတွေနဲ့တပ်တူတူဖော်ရေးလုပ်ငန်းတွေလုပ်ဖို့အားပေးနေသူတယောက်ဖြစ်ပါတယ်။မေလာတုန်းကတော့တရားမဝင်တစ်ထုတ်လုပ်မှုနဲ့တော်မီယန်ကာကွယ်ဖို့ဆိုပြီးသမရဘိုဆနာရိုကဘရာဇီးစစ်တပ်ကိုအမေဇုန်တစ်တောတွေကိုဇေလုခဲ့ပါတယ်။စစ်တပ်ရှိနေပေမဲ့လည်း INPE လို့ခေါ်တဲ့အမျိုးသားအာဂဒသုတေသနဌာနကထုတ်ပြန်ချက်တွေအရအရင်နှစ်နှစ်နိုင်စာရင်ဒီနှစ်ဇန်နဝါရီလကစပြီးတလားထက်တလားတတော်ပြုံးတိမှုကမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကပ်ရောဂါကာလမှာယာယီပိတ်ထားတဲ့မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်ရေးရှေ့သတင်းပတ်တဲ့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကပ်ရောဂါကူးစက်မှုတွေရောပါလာတာနဲ့အမျှကန့်သတ်ချက်တွေဖြေလျှော့ပေးလာချိန်မှာမြန်မာနဲ့ထိုင်းနှစ်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြောက်ဒီမဲဆောက်မြို့ကြားချစ်ကြည်တရာအမှတ်1ကိုပြန်ဖွင့်ဖို့ညှိနှိုင်းနေကြတာပါ။လက်တလုံးချစ်ကြည်သရာအမှတ်1ကနေကုန်သွယ်ခွင့်ပြုထားပေမဲ့မဲဆောက်မျိုးနဲ့အလံဝေးနေရာကြောင်းအမှတ်1သရာကိုပါပြန်ဖွင့်နိုင်ဖို့နှစ်နိုင်ငံတောင်းဆိုသူတွေညှိနှိုင်းနေရလို့လဲမြဝတီ KI အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါဗျာ။ဒါကလည်
းကျွန်တော်တက်ကတော့ပေါ်တူရဆိုအဲ့ဒီလုပ်ငန်းဆက်လုပ်မှာပါခင်ဗျာ။ကုန်သွယ်မှုဒီကအတွက်ချက်ပြီးတော့ဒီလိုမျိုးဒီလိုလုံးပစ္စည်းပုံတွေကိုဒီကနေ့ကိုပြန်ပြီးတော့ဆက်တဲ့ပုံတွေမှာဒါကတော့ဖွင့်ပြီးရကျွန်တော်ဆောင်လုပ်နေရတယ်
အမှတ်တရတာပြန်ဖွင့်မယ်ဆိုပေမဲ့လည်းအကန့်အသတ်တွေနဲ့သာခွင့်ပြုမှာဖြစ်တာကြောင့်ဒီကိစ္စတွေကိုရှေ့သတင်းပတ်ထဲမှာတွေ့ဆုံတဲ့အခါအဓိကဆွေးနွေးသွားမယ်လို့လည်းပြောပါတယ်
။ဒေတာတုံးအဓိကဒေတာတုံးရှိပြီးတော့အမေတရားလေးကိုဆောင်လို့ရှိတယ်။အင်္ဂါနေ့ရောက်စပြီးလုပ်ဖြစ်တယ်ဆိုရင်လည်းဆက်စုပ်ကြည့်ဒီတော့ပုံမှန်တိုင်းမရှိနိုင်ဘူး။ဒါပေမဲ့ဒီခုမြရရင်တော့ဟိုသူ့မှာရောက်ပါမှာဖြစ်တယ်
မကြသေးခင်ကစလို့ကပ်ရောဂါကူးစက်မှုတွေရောကြလာတဲ့ထိုင်းနိုင်ငံဟာမြန်မာနိုင်ငံအပါအဝင်အိမ်ကြီးချင်းနိုင်ငံတွေနဲ့ဆက်သွယ်ထားတဲ့နယ်စပ်ဂိတ်38ခုကိုပြန်ဖွင့်ပေးခဲ့ပြီးမြေခရီးသွားဧည့်သည်တွေဝင်ရောက်တာကိုတော့တားမြစ်ထားစေဖြစ်ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာအဓိကကြားတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ဝတီမြို့ကြားကုန်သွယ်မှုပမာဏဟာ2019ကနေ2020မေလအထိအမေရိကန်ဒေါ်လာတန်း800ကျော်ရှိရလို့လဲမြန်မာအစိုးရရဲ့ကိန်းခန်းတွေမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာ2015မှာ NLD ကိုမဲပေးကြတူတွေကလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီကိုမဲပြန်ပေးမယ်ကိစ္စအပေါ်သဘောထားအမြင်အမျိုးမျိုးရှိကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်စေဆိုရလက်အောက်မှာအနည်း20ကျော်နေလာခဲ့ရတဲ့မြန်မာပြည်သူတွေတဲက80ရာခိုင်နှုန်းကျော်ဟာပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ကိုတခဲနဲ့မဲပေးကြတာပါလက်ရှိကချင်ပြည်နယ်ဖားကန်းမြို့မှာနေထိုင်အလုပ်လုပ်နေပေမဲ့2015တုန်းကမန္တလေးတိုင်းကိုပြန်ပြီး NLD ပါတီကိုမဲပေးခဲ့သူကတော့ကိုဇော်မိုးထက်ဖြစ်ပါတယ်။ဒီနှစ်ရွေးကောက်ပွဲမှာတော့ဖားကန့်မှာသာမဲပေးခွင့်ရတဲ့အတွက် NLD ပါတီကိုယ်စားလှယ်ပဲသူလဲဆိုတဲ့ပုံမူတည်ပြီးမဲပေးဖို့ဆုံးဖြတ်ရလိမ့်မယ်လို့သူကဆိုပါတယ
်။ NLD အစိုးရလက်ထက်မှာအဓိကကျွန်တော်တို့သဘောကျတဲ့အချက်ကဒီချက်စိန်ဟိုလောက်ွက်ဒီတတန်းတိုးမပြီးတော့ဘူးအစ်စ်ထက်မှလည်းချမပြီးတော့ဘူးပေါ့နော်။အာဒီဟာကိုဒါပိတ်နိုင်လိုက်တာဘူးတော့ဘာလို့ပြောပြောအတိမတ်ပြုတယ်နောက်ထပ်အားရတဲ့တစ်ချက်ကဘာတုန်းဆိုတော့ကျွန်တော်ဖားကန့်မှာလစ်စမီရရှိလာတယ်။နောက်တစ်ချက်ကကြတော့ဖားကန့်ဒီတာမှာဆိုလို့ရှိရင်ဒါမြေပြူတာမျိုးတွေပေါ့နော်။လုံငန်းပွက်ကြတာမျိုးတို့ဒီလူအစုလိုက်အပြုံလိုက်တည်တဲ့ကိစ္စတွေဒီမှာ NLD အစိုးရကကိုင်တွေလှုပ်ဆောင်နေမှုပိုင်းမှာတော်တော်လေးအားနေတာကိုတွေ့ရတယ်။ဖားကန်းကချွတ်တဲ့ဟိုကြောက်စိမ်းနေဘူးတော့ထုတ်ယူသွားပြီးတော့တခြားပြည်တွင်တဲ့တိုင်းဒေသတွေမှာကြတော့ဒီတိုင်းကဖွံ့ဖြိုးရေးလုပ်ငန်းတွေပေါ့နော်ဒီအဲ့တော့အခြေခံအစအဦးတွေလမ်းသဓာတွေပေါ့လုပ်ပြီးတဲ့ဒီမဲ့ကျွန်တော်တို့ဖားကန့်ကိုကြတော့လုပ်မပြီးတဲ့ကိစ္စမှာတော့အားမရဘူးဒီ2015မဲနိုင်ပြီးတဲ့နောက်ပိုင်းမှာရတော့အဖြစ်တလုံးသင့်လုံးထိုက်တာဒီကိုတော့မလုံးနိုင်တာတွေ့ရတယ်ပေါ့နော်ကျွန်တော်တို့မဲပြရမဲ့ကျွန်တော်တို့နေထိုင်ရာဒေသမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့လုံဆောင်မှုပေါ့ပေါ့မဲ့ဒီကျွန်တော်တို့အားမရဘူးအားမရတဲ့အတွက်ကျွန်တော်တို့ကအထူးလေးမကြိုက်ဘူးအဲ့ဒါအထူးလေးကိုမကြိုက်ဘူးခင်ဗျားတို့လဲပြီးမှလားခင်ဗျားတို့လဲမပြီးဘူးဆိုလို့ရှိရင်ကျွန်တော်မပြီးဘူးအဲကျွန်တော်မူဝါဒပ
ဲ NLD ပါတီရဲ့လှုပ်ဆောင်ချက်ဒီပေါ်မှာအားမလို့အားမရဖြစ်เสียရှိပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရမှသာတနေ့ပြည်ပြင်ပြောင်းလဲရေးတွေဆက်ဖြစ်လာနိုင်တာမို့ NLD ကိုပဲမဲပေးမယ်လို့ဆိုသူကရန်ကုန်မြို့ကမတ်တင်းရနှံ့ကျော်ဖြစ်ပါတယ
်2015တုန်းကတော့ NLD ကိုပေးတယ်တော့ပေါ့2020မှာကြတော့ဘာဖြစ်ဖြစ်ကိုအမေစုမျက်နှာကိုကြည့်တဲ့ကြောင့်ပြန်ပြီးတော့ပေးချင်ရင်လည်း NLD ကိုပဲပြန်ပြီးမယ်လို့စိတ်ကူးတယ်။ဘာကြောက်လဲဆိုတော့တိုင်းပြည်မှာလောက်ရမယ့်အလုပ်ငန်းစဉ်တွေကအများကြီးကျန်သေးတယ်လေ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်တို့စီးပွားရေးရဲ့เนาะငင်းငယ်ရေးအတွက်ရဲ့အမေဆက်လက်ပြီးတော့ဒီပါတီကိုနိုင်မှသာလေလှုပ်ပေးလို့နိုင်မယ်လို့အဲ့လိုခံယူထားတဲ့အတွက်ကြောင့်မလို့2020မှာ NLD ကိုမဲပေးရအောင်
ရှမ်းပြည်နယ်မြောက်ပိုင်းဟာခုချိန်ထိငင်းငန်းကြီးနဲ့ဝေးကွာနေစေလို့ဆိုရမှာပါဒီနေ့မှမှပထမဆုံးချိန်မေးပေးမယ်နမ်ဆန်မျိုးကပလောင်တိုင်းရင်သူမလွေအေးကတော့ NLD ပါတီဟာသူတို့တောင်ပေါ်ဒေသဖွံ့ဖြိုးရေးကိုတိသာမြင်သာအောင်လှုပ်ဆောင်ခဲ့ခြင်းမရှိတာကြောင့်ဘေးပါတီကိုရွေးပြီးမေးပေးရမလဲဆိုတာဝေခွဲမရသေးကြောင်းပြောပါတယ
်စဉ်းစားရခက်နေတော့မယ်ပေါ့နော်ဘာလို့လဲဆိုတော့ကိုဒေသအသင်းကိုလိုက်ပြီးလိုက်လို့ရှိတော့ဒီမှာတောင်ပေါ်ဒေသမှာနေနေရတော့ကိုရဲ့တောင်ပေါ်ဒေသအပိုင်းကတော့လက်ရှိအနေနဲ့ဆွေးရပေါ့ဒါဒီလုတ်ပြေးတယ်ဒါဒီလုတ်ပြေးတယ်ဆိုတာကျွန်မတို့ကကော့ကော့ကုန်ကျွန်တော်တို့ကမမီဘူးပေါ့နော်
။ဟိုရင်စေဆွေးရလက်ထက်ဒေသခံတွေရဲ့မြေယာသိမ်းဆီးမှုပြန်လည်ရရှိအပါအဝင်ရေနုံမြောင်းတွေမဖော်ပေးလို့မိုးရင်းရေမြုပ်နေတဲ့ကိစ္စစားရအခြေခံပြဿနာတွေကိုဝန်မြင်တဲ့ဝန်ကြီးချုပ်အနေနဲ့ကင်တွယ်ဖြေရှင်းမှုအားနည်းတာရှိပေမဲ့ NLD ကိုပဲမဲပေးမှာပါလို့ပြောသူကမော်လမြို့ကအငင်းစားဆရာမဒေါ်အောင်မြင့်ဖြစ်ပါတယ်
2015တုန်းကတော့ NLD ပါတီကိုမဲပေးခဲ့တယ်ပေါ့ဒါပေမဲ့ဟိုအရင်နဲ့စာရင်တော့အခုလည်းအဲ့ဒီပါတီပဲမဲပေးမယ်ဘာဖြစ်လို့ဆိုလဲဆိုတော့လောက်ဆောင်မှုကတော့အရင်အစိုးရနဲ့စာရင်တော့ကောင်းတာပေါ့ဘောက်ကတော့တော်တော်ကောင်းတယ်တချို့နေရာမှာဒီအတတော့လက်အောက်ငယ်သားတွေရဲ့ဖောက်ရွက်တဲ့ဟာတွေမကောင်းကြံသေးတယ်စိနေသေးတာပေါ့အရင်ပါတီနဲ့စာလို့ရှိရင် NLD ကနေပြီးတော့လောက်ဆောင်တဲ့သူကိစ္စတဲ့အောင်မြင်မှုဒီပါဒီရှိခဲ့တာတွေ့တဲ့ပြည်ပါတီပဲအခုပဲဆက်ပြီးတော့မဲပေးမှာပေါ့နော်မကောင်းတဲ့အချက်တွေလည်းရှိတယ်ဟိုစီပင်နဲ့ပတ်သက်ပြီးလို့ရှိရင်ဒီပြောင်းမြတ်ပိတ်ဆို့မှုကအခုတည်းတည်းရှိနေတော့မယ်ဟိုအရင်နဲ့စာလူစီပို့ဆိုးတယ်လမ်းတွေကမိုးရွာတယ်ဆိုတာနဲ့ရေကမြုပ်သွားတာပဲတခါတော့ရေနဲ့ပတ်သက်ပြီးလို့ရှိရင်ရေကလည်းနေ့တိုင်းတော့လာတယ်ပေါ့ဒါပေမဲ့ရေကြီးမဟုတ်ဘူးရေနောက်တည်းခါတိကြခယူတို့ငါတို့ဘာတို့အဲ့တော့ဒီပါလာတော့ပေါ့နော်တခါမြေပေါ့နော်လေမြေတွေနော်စစ်တပ်ကတော့ပြန်ပေးတယ်ပေါ့သူတို့ကပြန်ပေးမယ်ပြန်ပေးမယ်ပြောပြောပြီးတော့အခုကပြန်မပေးဘူးအခုပဲကြားမယ်ဟာဓာတ်ဝါကြပြန်ပြီငွေကုန်ပြန်ပြီအဲ့ဒါပြန်မရတာဒီအားမရကြပေါ့ဒါမို့ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုပတ်တယ်ဟိုအားနေနေပြီးတယ်ပေါ့
2020ရွေးကောက်ပွဲမှာ NLD ပါတီသားမကအခြားပါတီတွေလည်းဝင်ပြိုင်မှုပြင်ဆင်နေကြပါပြီ။လာမယ့်ရွေးကောက်ပွဲကိုအောင်နိုင်ဖို့ NLD ပါတီကဘယ်လိုမူဝါဒအပြောင်းလဲတွေနဲ့ခြားမှတ်လုပ်ဆောင်လာမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြပါခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဒီနှစ်ဆောင်းဥရာသီစတင်နှစ်အတွက်အမေရိကန်နိုင်ငံတွင်တက္ကသိုလ်တွေမှာအွန်လိုင်းအတန်းတွေပဲရှိမယ်ဆိုရင်နိုင်ငံတကာကကျောင်းသားတွေကျောင်းပြောင်းတက်ဖို့နဲ့ဒါမှမဟုတ်အွန်လိုင်းကပဲသင်ယူနေမယ်ဆိုရင်စီကံချက်တွေနဲ့မကိုက်ညီတဲ့အတွက်နိုင်ငံတွင်ကထွက်ခွာရမယ်လို့အမေရိကန်အစိုးရကစီကံလမ်းညွှန်ချက်တွေထုတ်လိုက်တဲ့အပေါ်ကျောင်းသားတွေမကြေမနက်ဖြစ်နေကြပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပြန့်နေနေတာကြောင့်ကျောင်းသားလူငယ်တွေစိုးရိမ်စိတ်တွေဖြစ်ပေါ်နေတဲ့ကြားမှာပဲဒီစည်းမျဉ်းတွေကကျောင်းပြန်တက်ဖို့အတွက်ဖိအားတွေဖြစ်လာပါတယ်။ MIT ဘွဲ့လွန်ကျောင်းသား Grant Knapp က
I saw this morning on Twitter a lot of news about the Trump
ထရမ့်ရဲ့ကျင်းညာချက်အကြောင်းရင်းမြစ်မှုတွေတာမှာဒီမနေ့တွေ့ရပါတယ်အခုအချက်အသေးကိုဂိုင်းပြေပုံနဲ့ပတ်သက်ပြီးအစိုးရကတခြားလူတွေကိုလိုက်ပြီးအပြစ်တင်တယ်လို့ဒီလိုအချိန်မျိုးမှာသဘောထားကွဲပြားမှုတွေပိုပြီးလုပ်နေတယ်လို့ခံစားမိတယ်လို့ပြောပါတယ်လူကိုယ်တိုင်လာရောက်တင်ကြားရတဲ့အတန်းတွေအမြင်ဆုံးဖွင့်ရဖို့သမ္မတဒေါ်နယ်ထရမ့်ကဒီဇိုင်းမှန်မှန်တောင်းဆိုနေရပါဒီပေါ်မှာနက ိုမလူလားတာကြောင့်ချမှတ်တဲ့ပြည်ပင်ကတ်သက်ချက်တွေနဲ့တွားတူနေတာကိုတွေ့ရပါတယ်။သူသမရမဖြစ်ခင်ကပြောနေတယ်လို့မျိုးပါလို့ပြောပါတယ်။ဒီစာအုပ်မှာအတန်းတွေပြန်စားတဲ့အခါဒါဇင်နဲ့ချီရှိတဲ့တက္ကသိုလ်ကောလိပ်တွေကလူကိုယ်တိုင်တက်ရမယ့်အတန်းတချို့ကိုဖွင့်ဖို့စီစဉ်ထားပါတယ်။ဒါဟာသိအန္တရာယ်များလို့လည်းလူလေတချို့ကယူဆကြပါတယ်။အခုစီမင်းအရာနိုင်ငံတကာကအကြောင်းသားတွေအနေနဲ့အနည်းဆုံးလူကိုယ်တိုင်တက်ရတဲ့အတန်းတစ်တန်းယူရမှာဖြစ်ပါတယ်။အွန်လိုင်းကကြီးပဲတင်တဲ့အကြောင်းတွေကိုတက်တဲ့အကြောင်းသားတွေကိုဗီဇာထုတ်ပေးမှာမဟုတ်ပါဘူး။အွန်လိုင်းနဲ့လူကိုယ်တိုင်တက်ရတဲ့အတန်းတွေရောပြီးတင်ပေးမယ့်အကြောင်းတွေရှိတာတောင်မှနိုင်ငံတကာကအကြောင်းသားတွေကိုအွန်လိုင်းအတန်းကြီးပဲယူခွင့်မပြုပါဘူး။ Brown Tech ကသူဘွဲလုံအကြောင်းသူ Elizabeth Garcia က
Students have to make a choice between their health or leaving the country is
ကျောင်းသားတွေကသူတို့ရဲ့ကျန်းမာရေးနဲ့တိုင်းပြည်တွေကထွက်ရမယ့်အရေးနှစ်ခုမှာတခုခုရွေးရမယ်ဆိုတာကတော့အထူးပဲမရှိတဲ့ကိစ္စပါလို့ပြောပါတယ်။ Coronavirus ကူးစက်မှုကိုထိန်းချုပ်ထားနိုင်ပြီးနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ကျောင်းတွေမှာကျောင်းသားတွေပြန်တက်နေပြီဆိုတဲ့အခြေအနေမျိုးအထင်ရောက်အောင်တမရထရမ့်ကဖန်တီးနေတယ်လို့လည်း Garcia ကပြောပါတယ်
။ Things are obviously not safe.
အခြေအနေတွေကရုံးပြန်တဲ့ကျောင်းတွေပြန်တက်ရလောက်တဲ့အထိစိတ်မချရသေးပါဘူး။အရာရာစိတ်ချရတဲ့အနေအထားရောက်တဲ့အထိတော့လုပ်ပြီးစီချင်ပါတယ်လို့ပြောပါတယ်။ကျောင်းသားကပုံများပေးနိုင်တဲ့နိုင်ငံသားကျောင်းသားတွေစီကဝင်ငွေကိုပြီးကိုနေရတဲ့တချို့ကျောင်းတွေအတွက်တော့အခက်အခဲအများကြီးရှိနိုင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်း American တက္ကသိုလ်တွေဟာနိုင်ငံသားကျောင်းသားတွေစီကဝင်ငွေ1.3 billion လောက်ရခဲ့တာပါ
။ It's worth noting how much international graduates
တက္ကသိုလ်တွေနဲ့သုတေသနပိုင်းမှာနိုင်ငံကကျောင်းသားတွေအများကြီးပါဝင်နေပါတယ်။သူတို့ကျောင်းလာတက်တဲ့အတွက်ဝင်ငွေလည်းရနေတာပါ။သူတို့မရှိဘဲရက်တီလို့မရနိုင်ပါဘူးလို့ Garcia ကပြောပါတယ်။ပြည်နိုင်ငံတောင်ပိုင်းဇာတိဖြစ်တဲ့ Tanjun ဆောင်းကတော့ Harvard တက္ကသိုလ်ကဘွဲ့လွန်ကျောင်းသားတဦးဖြစ်ပြီးသူတို့လို American ပညာရေးနဲ့သုတေသနလုပ်ငန်းတွေမှာတတအားပါဝင်နေသူနိုင်ငံသားကျောင်းသားတွေအတွက်အခုအစ်စ်ထုတ်ပြန်လိုက်တဲ့အစိုးရရဲ့မူဝါဒဟာတရားမျှတမှုမရှိဘူးလို့ပြောပါတယ
်။ I was thinking about my friends sometimes
ကျွန်တော်တကယ်ချင်းနေတယ်မှာမဟာပွဲနောက်ဆုံးနှစ်တွေလည်းရှိပါတယ်။အခုသူတို့ဘာလို့ရမှန်းမသိဖြစ်နေပါပြီ။ American နိုင်ငံပြန်ပါရောက်နေတဲ့တကယ်ချင်းတွေလည်း visa ပြဿနာကြောင့်ပြန်လာလို့မရပါဘူး။ဒါကလည်းနောက်ထပ်စိတ်ဖိစီးမှုတစ်ခုဖြစ်လာဦးမှာပါလို့ပြောပါတယ်။ကာယောဂါတွေစဖြစ်တဲ့အချိန်ကလေးက American လူဝင်မှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကနိုင်ငံတကာကျောင်းသားတွေဝင်ရောက်ခွင့်ကိုကန့်သတ်ထားတာဖြစ်ပေမဲ့အခုစောင်းဦးစတင်နှစ်မှာဘာလန်းညွန့်ချက်တွေထပ်ပြီးမလဲလို့ကျောင်းတွေကစောင့်ကြည့်နေကြပါတယ်။ American လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကအပြောင်းအလဲတွေနဲ့ပတ်သက်လို့ကျောင်းတွေကိုပြီးခဲ့တဲ့တနင်္လာနေ့ကအသိပေးခဲ့ပြီးနောက်ပိုင်းတော့တရားဝင်စီမင်းတွေထုတ်ပြန်ပေးသွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့လအတွင်းကလည်းအစိုးရအာဏာပိုင်တွေက American ပြည်ပနေထိုင်သူအတော်များများအတွက်နိုင်ငံတွင်းအမြဲတမ်းအခြေချနေထိုင်ခွင့် green card တွေထုတ်ပေးတာကိုတားမြစ်ထားသလိုနည်းပညာကုမ္ပဏီကြီးတွေနိုင်ငံဆောင် corporation ကြီးတွေနဲ့ယာယီအလိုက်ငှားရမ်းအလုပ်လုပ်ကိုင်နေသူတွေအတွက်နိုင်ငံသားယာယီအလုပ်လုပ်ခွင့် permit တွေကိုလည်းပိတ်ပင်ထားပါတယ်။ကျမများသတင်းအောင်ပါရှင
်။အိန္ဒိယနိုင်ငံမှာ corona virus ကြောင့်ကျောင်းတွေပိတ်ထားလို့ကျောင်းသားတွေ online ကနေသာပညာသင်ကြားနေရပါတယ်။ internet ကိုလက်လန်းမပြီးတဲ့ကျောင်းသားလေးတွေအတွက်ကတော့ online အတန်းတွေကအလံဝေးလွန်းလှပါတယ်။ဒီခက်ခဲကိုကောလိပ်ကျောင်းသားတယောက်ကဒပိုင်းတိုင်းဖြစ်ရှင်းပေးနေတဲ့အကြောင်း Writers တရေတပုတ်ကိုအခြေခံပြီးပြောပြပါမယ်။ကျွန်တော်ရဲ့ပထမအိန္ဒိယနိုင်ငံရဲ့ COVID-19 ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အသွားအလာတွေပြလိုက်တုန်းကတည်းကစပြီးကျောင်းတွေလည်းပိတ်ထားခဲ့တာပါ။ပကြသိခင်ကတော့အိန္ဒိယအစိုးရကအတန်းအားလုံး online ကနေသင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုမျိုးနဲ့ဆင်းရဲတဲ့ရပ်ကွက်တွေမှာလျှက်စစ်ပြီးတဲ့ပုံမှန်ရေးလိုတကယ်လိုအပ်တဲ့အရာတွေမရှိတာကပုံမှန်လိုဖြစ်နေတာပါ။internet တို့ laptop တို့ဆိုတာတွေကတော့တိတ်ကိုလမ်းဝေးတဲ့အရာတွေဖြစ်နေပါတယ်။ဒီတော့ကျောင်းသားတွေရဲ့ပညာရေးလည်းဆုံးရှုံးရပါတော့တယ်။ဒီအခြေအနေမှာမြို့တော်ဒီလီမှာကျောင်းတက်နေတဲ့အသက်25နှစ်အရွယ် college ကျောင်းသား structure ကပညာပေါင်းကူတရားတိစောက်ပေးနေသူဖြစ်လာပါတယ်
။ अभी सर हर जगह online classes शुरू हो गई हैं।
နေရာတိုင်းမှာ online အတန်းတွေကစတယ်ပြီ။ဒီမှာကကျက်စင်ပြီးလည်းမရှိ၊ mobile ရေးလည်းမရှိ၊နေဖို့နေရာတော့ကောင်းကောင်းရှိတာမဟုတ်တော့ကလေးတွေအတွက် laptop လည်းပဲရှိမှာပဲ။ mobile phone တော့မရှိဘူး။ phone ရှိရင်လည်းအသုံးဖို့မရှိတာနဲ့ internet network မရှိတာနဲ့ဒီတော့ကလေးတွေကျောင်းစာတွေနောက်ကျကုန်ရော အဲ့ဒီလေဟာချက်ကိုကျွန်တော်ကဖြည့်ဆည်းပေးဖို့ကြိုးစားနေတာပါလို့ပြောပါရယ်ကလေးတွေကိုစတင်ပေးရတာကရှက်ရှာအတွက်တော့အသက်ဆန်းတစ်ခုမဟုတ်ပါဘူးတကယ်တည်းကားဒီကလေးကရက်ွက်တွေကကလေးတွေကိုတရားအောင်မှစတင်ပေးနေခဲ့တာပါလော့ကဒေါင်းဖြစ်တော့သူ့ကြောင့်လဲပိတ်လိုက်ရပါတယ်ဒါပေမဲ့တနိုင်ကလုံး online အတန်းတွေစတော့ကလေးတွေနဲ့ကလေးမိဘတွေသူစီအပြေးရောက်လာကြပါတယ်ဆယ်တန်းကျောင်းသူ pretty က online အတန်းအခက်ခဲကိုအခုလိုရှင်းပြပါတယ်
online message
မင်းရတဲ့အခါစမင်းအခါ online တက်ရမှာကျမတို့တကယ်ကိုနားမလဲရပါ mobile phone ရဖို့လောက်နိုင်ရင်တော့ကျမတို့မှာမီးလည်းမရှိ internet line ကလည်းအမြဲပြဿနာရှိနေပါတယ်လို့ပြောပါတယ်ဒီတော့ဆက်ရှက်ကြောက်ကိုပဲအကူရတယ်လို့ဆယ်တန်းကျောင်းသားနောက်တစ်ယောက်ဖြစ်တဲ့ rahu ကပြောပါတယ
် online ke liye na to sir hamare paas phone
hai online တက်တယ်ဖို့ကျွန်တော်တို့မှာ phone လည်းမရှိဘူး internet လည်းမရှိဘူးဒီတော့ကျွန်တော်တို့ဒီနေ့အစိုးရဆံပွဲဘယ်လိုဖြေရမလဲလို့ဆရာကိုမေးကြပါတယ်သူကမပူပါနဲ့ဒီကိုလာတင်တယ်ရေလူချင်းခက်ခွာခွာနေတဲ့ social distancing စီကံကိုတုံးပြီးသင်ပေးမယ်လို့ပြောပါတယ်လူကြီး 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာမလ25ရက်အသွာလာပိတ်ပင်ကလေးကကျောင်းတွေလည်းပိတ်ထားခဲ့ရတာပါ online attend တက်ဖို့မတက်နိုင်တဲ့မိသားစုတွေမှာရှိတဲ့ကလေးသားပေါင်းများစွာပညာငတ်ကုန်ကြရပါတယ်အခုတော့ကိုရိုနာဗိုင်းရပ်စ်တပည့်ပိတ်ပင်ချက်တွေကိုဖြေလျှော့ပေးနေပေမဲ့ကူးစက်မှုတုန်းကလည်းနေတိုင်းစံချိန်တင်မြင့်တက်နေတာပါကူးစက်သူ9သိန်းခွဲကျော်ရှိပြီးသေဆုံးသူ1000ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာတတိယမြောက်ကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျကျွန်တော်ရဲမတော်ပ
ါ VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကူးစက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြပေးတော့ပါမယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ COVID-19's hidden threat in Myanmar COVID-19 ဟာမြန်မာနိုင်ငံအတွင်းမှာဖုံးကွယ်နေတဲ့အန္တရာယ်ဖြစ်တယ်ဆိုတော့ဆောင်းမရှင်ပတ်နီလီနာက Asia Times Online မှာရေးသားထားတဲ့ဆောင်းမကိုဥစွာတင်ပြလိုပါတယ်မြန်မာနိုင်ငံမှာ COVID ကြောင့်သွားလာမှုကန့်သတ်ထားတာတွေကိုပြန်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့ဒီ virus ပိုးပြဿနာဟာပြီးဆုံးသွားခြင်းမရှိသေးဘူးလို့ဆောင်းမရှင်ကအစချီရေးသားထားပါတယ်နိုင်ငံအတွင်းကိုဗစ်ကူးစက်သူ300ကျော်နဲ့သေဆုံးသူ6ဦးရှိတယ်လို့အစိုးရကတရားဝင်ကြေညာထားပေမဲ့လေ့လာသူတွေကတော့ဒီအရေအတွက်ဟာလက်တွေ့ဖြစ်နေတဲ့အခြေအနေကိုတိကျမှန်ကန်စွာဖော်ပြတယ်လို့မယူဆကြဘူးလို့ဆိုပါတယ်ကိုဗစ် -19 ဖြစ်ပွားတဲ့အရေအတွက်ဟာလက်တွေ့မကျဘူးဆိုရင်တောင်ဒီကျန်းမာရေးဆိုင်ရာပဋိပက္ခကနေစီးပွားရေးလူမှုရေးနဲ့နိုင်ငံရေးအရာထိခိုက်နေတာမျိုးတွေရှိနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာ 2018-2019 ဘဏ္ဍာနှစ်မှာ 6.8% ခန့်တုန်းတိုးတက်ခဲ့ရာက2019-2020 ဘာနာနှစ်မှာတော့3.5%ခန့်တုန်းအထိကျသွားနိုင်တယ်လို့ဇွန်လ25ရက်နေ့မှာကမ္ဘာဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာခန့်မှန်းထားတာကိုဆောင်းမရှင်ကကိုကဖော်ပြထားပါတယ်။အဲဒီလိုတွက်ဆခံမှန်းမှုနဲ့ကိုဗစ်ကြောင့်သွားလာမှုတွေကန့်သတ်လိုက်ရတဲ့အခြေအနေတွေပေါင်းစပ်လိုက်ရင်တိုင်းပြည်တွင်းကဆင်းရဲနှောင့်ပါနေပြီဖြစ်တဲ့ပြည်သူအများစုဟာဒုက္ခတွေနဲ့ဆက်ရင်ဆန်နေရတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့ဆောင်းမရှင်ကရေးသားပါတယ်။စီးပွားရေးကျဆင်းမှုတွေကနေနိုင်ငံရေးကဏ္ဍကိုပါထိခိုက်လာနေတယ်ဆိုတာကိုဆောင်းမရှင်ကထောက်ပြထားပြီးလက်ရှိအာဏာရဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုဝင်ဘာ10ရက်နေ့မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာအတိုက်ခံကြံ့ခိုင်ရေးပါတီနဲ့ရှင်ပြိုင်တဲ့နေရာမှာဆုံးရှုံးမှုတချို့ရှိနိုင်တယ်လို့ဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီနောက်ထပ် 9 နှစ်သက်တမ်းအတွက်နိုင်ရလိမ့်ဦးမယ်လို့အများစုကခန့်မှန်းထားကြပေမဲ့လည်းကိုဗစ်ကိုအကြောင်းပြပြီးရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီအသာစီးရအောင်တမရဘက်ကမဲဆွေစီယုံမှုတွေကိုကန့်တတ်ချုပ်ချယ်တာတွေလုပ်လာမလားလို့ရန်ကုန်မြို့ကနေတွေးပူနေကြကြောင်းလဲဆောင်းပါးမှာထောက်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ဆက်နွယ်ပြီးမြန်မာနိုင်ငံတဝမ်းကဆက်ယုံလွှဲယုံနေပြစ်ပြစ်လိုက်ရတာကြောင့်စီးပွားရေးရထိခိုက်နေတာမှုတွေရှိနေတဲ့အချိန်ထဲမှာပဲအင်းကြီးချင်းထိုင်းနဲ့တရုတ်နိုင်ငံတို့ကနေပြန်လာနေကြသူတွေအများပြားရှိနေတာမှာဒီလူတွေအားလုံးဟာအခုအချိန်မှာအလုံးလက်မဲ့ဘဝနဲ့ရပ်တည်နေကြရတယ်လို့ဆိုပါတယ်။အနေဒီအစိုးရအနေနဲ့လက်ရှိရင်ဆိုင်နေရတဲ့ကြီးမားလာတဲ့စီးပွားရေးအကျအတဲကိုကြကံပေးနိုင်မဲ့ငွေကြေးအလုံးလောက်မရှိဘူးဆိုတာကိုလည်းစောင်းပါမှထောက်ပြထားပါတယ်။ကိုဗစ်ကာယောဂါအပြင်တိုင်းဒေသဒေသတချို့မှာပါတိုက်ပွဲတွေဖြစ်နေတာကြောင့်ပဋိပက္ခဖြစ်နေတဲ့ဒေသတချို့မှာရွက်ောက်ပွဲမကျင်းပဖို့တပ်မတော်ဘက်ကလှုပ်ဆောင်လာနိုင်တဲ့အလားအလာရှိနေသေးတာကြောင့်တိုင်းပြည်အတွင်းမကျေနပ်မှုတွေအများဆုံးရှိနေတဲ့ဒေသတွေကပြည်သူတွေဒီမိုကရေစီအခွင့်အရေးဆုံးရှုံးရမယ့်အခြေစိုက်နေတယ်လို့စောင်းပါရှင်ပတ်တေးလက်နာကရေးသားထားပါတယ်ခင်ဗျာ။အပြည့်စုံကိုတော့ www.asiatimes.com မှာဖတ်ရှုနိုင်ကြပါတယ်။ခုဆက်ပြီးမြန်မာနာဂတ် facing food crisis due to army crackdown တမတော်ရဲ့ထိုးစစ်ဆင်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကနာဂတ်တိုင်းရင်းသားတွေစားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေရတယ်ဆိုတော့ The Hindu သတင်းစာကအထူးဆောင်းဝါးတစ်ပုဒ်ကိုလည်းတင်ပြပေးကြပါမယ် ရိုဟင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူမျိုးတွေအပေါ်မြန်မာတပ်မတော်ကအကြမ်းဖက်မှုတွေအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြလည်ရှိတာနဲ့ဆောင်းပါးကိုအစချီရေးသားထားပါတယ်။အများစုကခရီးယံဘာသာကိုကိုးကွယ်ကြတဲ့နာဂမျိုးနွယ်စုတွေဟာလည်းတပ်မတော်ရဲ့ပြစ်မှတ်တစ်ခုဖြစ်တဲ့အကြောင်းနဲ့နာဂဆိုရှယ်လစ်ကောင်စီ NSCN Axe Mueva အုပ်စုကလည်းအိန္ဒိယဘက်အခြားမှရှိတဲ့နာဂမျိုးနွယ်စုတွေကိုအိန္ဒိယစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုထောက်ပြပြောဆိုတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းကိုဗစ်ကာယောဂါဖြစ်နေတဲ့ကာလအတွင်းမြန်မာတပ်မတော်နဲ့အိန္ဒိယစစ်တပ်တို့ကအိန္ဒိယနယ်စပ်စကိုင်းတိုင်းဒေသအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပူးတွဲထိုးစစ်ဆင်မှုတွေပြုလုပ်လေရှိကြောင်း NSCN Axel Mueva အုပ်စုကပြောပါတယ်။နာဂဒေသရဲ့အရှိတ်အဝါချမ်းကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးထားတာပါ။မြန်မာနိုင်ငံအတွင်းကနာဂကျေးရွာတိုင်းမှာတပ်မတော်ကနေရာယူထားကြောင်းအဲဒီလိုတပ်မတော်သားတွေသူတို့ရွာတွေထဲမှာရှိနေတာအပြင်ကိုရိုနာဗိုင်းရပ်စ်ကြောင့်သွားလာမှုတွေကန့်သတ်ခံထားရတာတွေကြောင့်နဂဒေတာမှာဖေဗူအရီလကစလို့ဆန်းနဲ့တခြားအခြေခံစားတောက်ကုန်တွေပြက်လက်နေကြောင်းဒေတာကနေပြောတာကိုကိုကပီဆောင်းပါးမှာဖော်ပြထားပါတယ်။ကာယောဂါဖြစ်နေတဲ့ကာလအတွင်းစစ်မဖြစ်လို့တဲ့အတွက်စီးရဲလှုပ်ရှားမှုတွေရပ်တန့်ပေးကြဖို့မြန်မာတပ်မတော်ကိုရောအိန္ဒိယစစ်တပ်ကိုပါသူတို့ဘက်ကမြစ်တာရပ်ခံထားကြောင်းကိုညက်မျိုးနွယ်စုဥက္ကဋ္ဌ SA ခိုထိုင်းနဲ့အတွင်းရင်းမူ K ဟုံဝမ်းတို့ကပြောတာကိုလည်းကိုကဖော်ပြထားပါတယ်။ကိုဗစ်ကာယောဂါဖြစ်နေပေမဲ့လည်းမြန်မာဘက်မှာရှိနေတဲ့နာဂါတွေရောအိန္ဒိယဘက်အခြားမှာရှိနေတဲ့နာဂမျိုးနွယ်စုတွေပါနိုင်ငံစလုံးကစစ်တပ်တွေရဲ့ထိုးစစ်ဆင်တိုက်ခတ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်လူသားတွေရဲ့အခြေခံလိုအပ်ချက်ဖြစ်တဲ့စာနာရိတ်ခါတောင်းအလုံးအလောက်မရနိုင်တဲ့အခြေအနေကိုစောင့်မမှာအကျဉ်းတွင်းရေးသားထားပါရခင်ဗျာ။အပြည့်အစုံကိုတော့ www.thehindu.com မှာဖတ်ရှုနိုင်ရပါတယ်။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်မြွေတွေးကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်များများမှာစာတင်ကြောင်းတွေပိတ်ဖြစ်ခဲ့ရသလိုဒီအခြေအနေကကလေးငယ်တွေရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေမှာစိုးရိမ်စရာအခြေအနေတွေဖြစ်လာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေကြပါတယ်။အထူးသဖြင့်ဆင်းရဲနှောင့်တဲ့ဒေသတွေမှာကလေးငယ်တွေတန်းနေချီပညာရေးအခွင့်အလမ်းဆုံးရှုံးနေကြရသလိုဒါကမျိုးဆက်တစ်ခုလုံးထိခိုက်သွားနိုင်တဲ့အထီတောင်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုနေကြတာပါ။ကူးစက်မှုတွေတိုးလာနေစေဖြစ်တဲ့ COVID-19 ရောဂါကြောင့်ကလင်းရီရဲ့ပညာရေးမှာဘယ်လိုတက်ရောက်မှုတွေရှိနေပါလဲ။ဒီပေါ်မှာမိခင်တို့ရဲ့စိုးရိမ်မှုတွေဘယ်လိုရှိနေသလဲ။ပညာရှင်တွေကရောဘာတွေသတိပေးပြောဆိုထားသလဲ။စီရာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။ဗိုင်းရပ်စ်ကူးစက်မှုတွေဟာလရီနဲ့ချီကြာမြင့်လာနေပြီဖြစ်သလိုကူးစက်မှုတွေကလည်းတနည်းတခြားတိုးလာနေစေဖြစ်ပါတယ်။ယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်အသွာလာကန့်သတ်မှုတွေနဲ့အတူစီးပွားရေးလုပ်ငန်းတွေအများပြားပြည့်ပြည့်လိုက်ရတဲ့အပြင်စာသင်ကျောင်းတကားတွေပိတ်၊ကျောင်းတက်ကျောင်းစင်ခေါင်းလောင်းတံတွေတိတ်လို့ခလီးကစားကွင်းတွေလည်း၆တွေ့သွားခဲ့ရတာပါ။ဒီဘော်ကလေးမိခင်တွေရဲ့စိုးရင်ချက်ဘာတွေရှိနေပါလဲ။
ကျမတော့တော်တော်လေးစိတ်ပူတာပေါ့နော်အခုဒီလာမဲ့နှိပ်ပြန်စတဲ့ခါစမလားမစဘူးလားအဲ့ဒါတော့ရန်ဆိုရင်လည်းဘာလို့ဆိုတော့ဒီအရွယ်ပေါ့နော်ငယ်တဲ့အရွယ်ကအเจ้าမှစာစင်တာတခုတည်းမဟုတ်ဘဲနဲ့သူတို့မှစိတ်အတွက်ကစားတာတွေအများကြီးလိုအပ်တယ်ပေါ့နော်အเจ้าကပေးတဲ့ဟာမိဘလည်းမပေးနိုင်ဘူးအိမ်မှာထားရင်အเจ้าတက်တာနေရာရေးအပြင်တခြားဆက်ဆံရေး social emotional အဲ့ဒါတွေအများကြီးပါတယ်ပေါ့နော်အဲ့ဒါတွေကသူတို့အရွယ်နဲ့သူတို့အတူတူပေါင်းပြီးတော့လေးမှသူတို့အဲ့ဒါတွေရော နားလေကြမှာပေါ့နော်ပြီးတော့အိမ်မှာစာသင်နေအိမ်မှာစာကျိုးစားဖို့ကတက်တက် motivation တိတ်မမြအောင်ဘာလို့လဲဆိုတော့ကိုကခန်းထဲမှာတငယ်ချင်းနဲ့စာဖတ်တာမိနစ်အများဆုံးငါသင်ချောင်းအများဆုံးပြီးစေချင်တယ်အဲ့လိုမျိုး healthy competition တွေပေါ့နော်အဲ့လို motivation တွေက classroom ထဲမှာမရှိရင်မရှိတော့ဘူးဓာတ်ရလေနော်ဆိုတော့ကလေးကစိတ်တကြိုင်ကြပဲငါဘယ်လောက်စာကျိုးစားစားသိရမလားit doesn't count for anything အဲ့လိုမျိုးပုံစံဖြစ်လာမယ်ပေါ့နော်သူတို့စိတ်ကပြီးတော့တခြားဟာတွေကလေ့ကျင့်ကားလုပ်တာတွေကလည်းအရင်ရင်းကြီးရဲ့ဘာလို့ဆိုတော့ဒီရွယ်ကသူကဆော့လေးလေးလှုပ်ရှားလေးလေးခေါင်းကပိုပြီးတော့မြင်ရလေးလေးသိတာမလားဆိုတော့ပိုစဉ်းစားဖို့ focus ဆက်ပူရတယ်ပေါ့နော်အဲ့ဒါတွေကြတော့မိဘတယောက်အနေနဲ့အထူးသဖြင့်အလုပ်လုပ်နေတဲ့မိဘတွေကဘယ်လိုလိုတစ်နေ့လုံးတစ်ညလုံးသူတို့နဲ့အချိန်ပေးဖို့အချိန်မရှိဘူးပေါ့နော်ဆိုတော့အဲ့ဒါလည်းကျွန်မစိတ်ပူတယ
်ညမြို့မှာနေထိုင်တဲ့သားတယောက်မိခင်မမျက်နှူးစောပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာ့ကျွမ်းကလေးငယ်တန်းပေါင်းများစွာလက်တလောပညာရေးခွင့်လန်းဆုံးရှုံးနေရပြီးမိသားစုစာဝတ်နေရေးပုံမှုခက်ခဲလာနေတဲ့အခြေအနေတွေအောက်မှာစိတ်ပန်းဆိုင်ရာထိခိုက်ခံစားမှုတွေပိုပြီးကြုံလာရတယ်လို့ University College London UCL တက္ကသိုလ်ကဆက်ရုံးကပညာရှင်ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
The Organization for Economic Cooperation and Development tell us that 188 countries have closed schools, which has impacted
1.5 billion children. လူသား80လောက်ဆင်းရဲတွင်းထဲကြာရောက်မယ်လို့ပြောထားပါတယ်။ဒါကြောင့်ဒီလိုဆင်းရဲတွင်းထဲရောက်ဖို့လွယ်ကူသူတွေအခက်ကြုံရသူတွေနဲ့ပတ်သက်လာရင်ဒီပြဿနာကိုကမ္ဘာလုံးဆိုင်ရာပြဿနာအဖြစ်ကြည့်ရပါတယ်
။ချမ်းသာကျွယ်ဝတဲ့နိုင်ငံအများပြားမှာတော့ကွန်ပျူတာနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်သင်ကြားထောက်ကူပစ္စည်းတွေနေအိမ်မှာသုံးနိုင်အောင်အစိုးရတာဝန်ရှိသူတွေက6ပတ်အစီအစဉ်ပေးပြီးကလင်းငယ်တွေရဲ့ပညာရေးအဆက်ပြတ်မသွားရအောင်အွန်လိုင်းပေါ်ကနေဆက်ပြီးစာတင်ကြပေးတာတွေရှိပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုကလင်းငယ်တိုင်းရကြတာတော့မဟုတ်ပါဘူး။အထူးသဖြင့်စီးရဲနွမ်းပါတဲ့နေရာဒေသတွေမှာဒီလိုတင်ကြပေးနိုင်တဲ့အခွင့်အလမ်းကအတော့ကိုနေတယ်လို့ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
။ Schools in poorer areas are actually less likely to be offering children daily lessons.
ပိုပြီးတော့စီးရဲနွမ်းပါတဲ့နေရာတွေမှာဆိုရင်ကလေးတွေအတွက်နေ့စဉ်ကျောင်းစာသင်ခန်းစာတွေတင်ကြားပေးဖို့ကပိုပြီးတော့ခက်ပါတယ်။အဲ့ဒီလိုလုပ်ပေးနိုင်တဲ့ကျောင်းက30ရာခိုင်နှုန်းပဲရှိတာပါ။ချမ်းသာတဲ့နေရာတွေမှာဆိုရင်တော့50ရာခိုင်နှုန်းလောက်ရှိပါတယ်။
လက်ရှိအခြေအနေမှာယောဂကုသမှုတွေကျဆင်းမသွားသေးတာကြောင့်စာသင်ကျောင်းတွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြရသေးဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းစံမာရေးအရာအန္တရာယ်ကင်းရှင်းနိုင်မဲ့နည်းလမ်းတွေစနစ်တကျချမှတ်ဆောင်ရွက်ဖို့အရေးကြီးနေတာပါမမျက်နှူးစော်ကတော့ကလင်းငယ်တွေကျောင်းပြန်တက်တဲ့မတက်တဲ့ဆိုတဲ့ကိစ္စမှာမိဘတွေလည်းရွေးချယ်မှုရှိတယ်လို့ပြောပါတယ
်ကျမစိတ်ကတော့ကျောင်းပြန်ဖွင့်တယ်ဆိုတော့တချို့မိဘတွေကတော့သူတို့သားသမီးတွေကိုပြန်ပို့ချင်မှာမဟုတ်ဘူးဆိုတော့ option ပေးနေချင်လားအကယ်၍ကိုကကိုသားသမီးတွေကိုအိမ်မှာပဲထားနိုင်တယ်စာသင်နိုင်တယ်အရင်လဲကြောက်တယ် exposure မဖြစ်စေချင်ဘူးအိမ်မှာထားသင့်တယ်ဆိုတော့သူတို့တက်ကို remote learning ပေးဒါပေမဲ့ကြံတဲ့လူသိရမလားအရင်သွားချင်တယ်သွားဖို့လဲလို့တယ်ဘာလို့သမီးဘာတွေအလုံးလုံးရမယ်သိရမလားအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစေချင်တယ်ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလဲလူနေနေသွားမယ်သိရမလားအလုံးကပြန်ပို့ချင်မှပို့မှာဆိုတော့လေအဲ့လိုမျိုး option တော့ပေးတင်တယ်လို့ထင်တ
ယ် UCL တက္ကသိုလ်ကပါမကဟောင်းဦးဂျက်ဖရစ်ကလည်းလက်ရှိ COVID-19 ကာလမှာ clean air ရဲ့ပညာရေးကိုအခုချက်ပို့ပြီးဦးစားပေးစဉ်းစားတုံ့ပြန်တင်တယ်လို့ပြောပါတယ်အထူးသဖြင့်စီးရတဲ့ဒေသတွေမှာ clean air ရဲ့ပညာရေးနဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူအဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော့စိုးဝါအောင်လှုပ်ဆောင်ရကြနိုင်ပြီးပြန်လည်ပြင်ဆင်မှုခက်တဲ့အကျိုးဆက်တွေနောက်ပိုင်းမှာစူးစူးဝါးဝါးကြုံလာရနိုင်တယ်လို့ Utefris ကသတိပေးပါတယ
် We need to be vigilant about the fragility that we might encounter
နောက်တော့ကြုံတွေ့လာရနိုင်တဲ့အတိမ်းစားမခံနိုင်တဲ့အခြေအနေကိုသတိမပြတ်စောင့်ကြည့်နေဖို့လိုပါတယ်လူငယ်တွေလူသားတွေဘဝကိုကြမ်းကြမ်းခံနိုင်ရည်စွာရှိစေဖို့တိဆောက်ကြရတဲ့နေရာမှာအခြေခံပညာရေးကတကယ်တော့အရေးအပါဆုံးတွန်းအားတစ်ခုပါခံနိုင်ရည်အားကိုအဓိကတိဆောက်ပေးတဲ့အရာပါဒီလိုအရာတစ်ခုအခုချိန်မှာပြန်ပြီးရုပ်သိမ်းခံခဲ့ရတဲ့အခါမှာဒါကအင်မတန်အန္တရာယ်များစေတယ်လို့ကျွန်မတို့ထင်ပါတယ်
ကလင်းရီယာလက်ထလောမှာကိုပဲကိုဗစ် -19 ကြောင့်ဖြစ်လာတဲ့မိသားစုအချက်အခြေတွေနဲ့အိမ်ရင်းချက်ဖတ်မှုဌာနတွေကိုတိုက်ရိုက်ခန်းစားနေကြရတယ်ဆိုတော့အကူအညီပေးရေးအဖွဲ့တွေကလည်းသတိပေးနေတာပါ။တိုးတက်တဲ့ UK လိုနိုင်ငံမျိုးမှာတော့ကိုဗစ် -19 ကာလအတွင်းအိမ်ရင်းချက်ဖတ်မှုတွေမိသားစုအဆင်မပြေမှုတွေကြောင့်ဆက်သွယ်အကူအညီတောင်းခံလာတဲ့သူတွေဟာတာမန်အချိန်မှထက်အဆ900ပိုများတယ်လို့အိမ်ရင်းချက်ဖတ်မှုဈာစီကူညီဆောင်ရွက်ပေးနေတဲ့ Refuge အဖွဲ့ကပြောပါတယ်။အလားတူ cleanery အပေါ်ရက်ဆက်ကြံ့ကြုံမှုတာစီအဖွဲ့ NSPCC ကလည်း COVID-19 ကာလအတွင်းသူတို့စီကိုကူညီတောင်းခံလာတဲ့အရေးအတွက်ဟာအဆ300ပိုများလာတယ်လို့ပြောပါတယ်။ဒီလိုချင်းတွေချားမှာကျောင်းတွေကလည်းပိတ် online ပေါ်ကနေဆက်ဆက်တင်ဖို့အခွင့်အလမ်းလည်းမရကြတဲ့ cleanery နောက်တစ်ငယ်ချင်းတွေနဲ့တွေ့ဆုံကစားခွင့်မရပဲနေအိမ်တွေမှာပဲလောင်ပိတ်မိနေကြတဲ့ cleanery အတွက်စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံလာနေရတာဖြစ်တယ်လို့ Utefris ကပြောပါတယ
် Yes there is a concern about depression that's already quite acute that we don't have to wait
စိတ်ကြယောဂဖြစ်လာနိုင်တဲ့ဆိုရယ်ဆိုရင်ခုတွေရှိပါတယ်အခုကိုအတော်လေးဆိုးနေပါပြီရေရှည်ဆိုးကျိုးတွေကြုံလာရတဲ့အထိအချိန်မစွဲသင့်ပါဘူး
ဒါကြောင့် Utefris ကတော့ကျောင်းတွေပြန်ဖွင့်ဖို့ကိုတိုက်တွန်းနေတဲ့သူပါ။အရွယ်ရောက်ပြီးသူတွေရောက်အတွက်၄၅၆လဆိုတဲ့အချိန်ကကွာဟမှုတွေအများကြီးဖြစ်မသွားစေပေမဲ့လို့ငင်းရွယ်သေးတဲ့ကလေးငယ်တွေအတွက်ကတော့စာသင်ကျောင်းမှုတွေ၆လလောက်ရပ်သွားတာကတက်တန်းတူတောင်းလာတဲ့သူတို့ရဲ့ဘဝလေးတွေမှာကွာဟမှုတွေအများကြီးဖြစ်သွားစေနိုင်တယ်လို့သူကပြောပါတယ
်။ At least 20 or so countries all over the world to have
ကျောင်းတွေကိုမပိတ်ဖျက်ထားခဲ့တဲ့ဒါမှမဟုတ်ရင်လည်းခဏပဲပိတ်ပြီးပြန်ဖွင့်ဖို့ဆုံးဖြတ်တဲ့နိုင်ငံတွေကဘာပေါ်မှာ20ထက်မနည်းရှိပါတယ်။အဲ့ဒီနေရာတွေမှာကူးစက်မှုဆူဆူဝါးဝါးပိုများလာတယ်ဆိုတဲ့သတင်းမျိုးကျမတို့မကြားရဘူးလို့ထင်ပါတယ်။
ဒါပေမဲ့မိဘတွေအတွက်ကလည်းသူရဲ့ cleaning တွေကိုကြောင်းပြန်ပို့ဖို့အရေးစုပြည်မှုတွေကရှိနေတာပါ။လန်ဒန်မြို့က cleaning agent တူဖြစ်တဲ့ Christine Masurek ကတော့သူရဲ့သမီးငယ်ကိုကစားကွင်းကိုတောင်မပို့ရဲဘူးလို့ပြောပါတယ
်။ I don't want. I know it they are already open but I just
tomorrow ကြောက်တယ်။ Even if ကလေးကစားကွင်းကိုခေါင်မသွားခြင်းတည်းဘူး။အခုပြန်ဖွင့်နေပြီဆိုတော့သိပါတယ်။ဒါမဲ့လည်းမသွားခြင်းတည်းပါဘူး။ဒီချိန်မှာမဖြစ်မနေသွားရမယ်ဆိုရင်တော့မှကျွန်မမသွားဘူးအဲ့ဒီရဲ့အဖြစ်မခံနိုင်ပါဘူ
းလက်တော်နိုင်ငံတချို့မှာတချို့ပြန်ကူးစက်မှုတွေရှိနေတာကြောင့်လဲကလင်းမီယူနီအခြားစုရည်မှုတွေပိုးပြီးတော့ဖြစ်လာစေတာပါတကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ့်အခြေဖြစ်တာမို့ဒီအခြေအနေကကလင်းငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒီလိုခံမရခက်တဲ့ COVID-19 ကပ်ပြီးကာလမှာလူကြီးလူငယ်ကလေးတငယ်မယွေအကျက်တဲကြုံရတာဖြစ်ပါတယ်။ဒါကြောင့်ဒီယောဂကုသမှုတွေထိန်းချုပ်နိုင်ဖို့အတွက်လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအကျက်တဲကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်။ဆရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျွန်မခင်ဗျူထေးပါရှင်။
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေအမေရိကမှာကျောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေအနေနဲ့သူတို့တက်မဲ့ကျောင်းကအတန်းတွေမဖွင့်တော့ဘဲနဲ့အွန်လိုင်းကသာသင်ကြားရမယ်ဆိုရင်ဒီအမေရိကမှာဆက်နေခွင့်မပေးတော့ဘဲသူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်ရမယ်ဆိုပြီးတော့ကြေညာထားပါတယ်။အခုကမှာတော့ဒီလိုကြေညာချက်ဟာကျိုးကျောင်းမစီလျော်ဘူးဥပဒေနဲ့မညီဘူးဆိုပြီးတော့ကျောင်းတချို့ကဒီအမိမေလူညိုရေးဌာနနဲ့လက်အောက်ခံ ICE ဌာနတို့ကိုတရားစွဲဆိုထားရတယ်။ဒီအမိန့်ဟာနိုင်ငံတကာကျောင်းသားကျောင်းသူတွေရဲ့ပညာသင်ကြားရေးအပေါ်ဘလို့ရက်ခတ်မှုတွေရှိနိုင်မလဲ။တခြားနည်းလမ်းတွေဘာတွေရှိမလဲဆိုတာနဲ့ပတ်သက်ပြီးတော့ Florida နည်းပညာတက်ကသူကတွဲဘက်ပေါမောက်ခကိုပြိုးထက်ဟင်းကိုဆက်သွယ်ပြီးတော့မေးမြန်းတင်ပြပေးထားပါတယ်။ဟုတ်ကဲ့မင်္ဂလာပါကိုဖြိုးတက်ဟင်းရေဆိုတော့ဒီအမေရိကန်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေပြီးတော့ဒါနိုင်ငံတကာကျောင်းသားကျောင်းသူတွေအတွက်ပေါ့လေအခုလို့ကြေညာထားတာပါဆိုတဲ့အခါကျတော့ဒီကျောင်းသားကျောင်းသူတွေအနေနဲ့ဒီဘာတွေဆက်ပြီးတော့လုပ်လို့ရနိုင်မလဲဆိုတာကိုအရင်စပြီးတော့ပြပြပြောလာ
အဲအဲ့လိုမျိုးအခြေအနေမှာကျတော့ဆက်လုပ်လို့ရတဲ့အချို့နည်းလမ်းလေးရှိပါတယ်အနံပါတ်၁ကတော့ဒီနိုင်ငံထဲမှာနေခြင်းနဲ့ဆိုလို့ရှိရင်တော့ဒီကိုယ်တိုင်သွားတက်ရတဲ့စနစ်ဒါမှမဟုတ်ပဲနဲ့ဟလား online နဲ့ကိုယ်တိုင်သွားတက်ရတဲ့ဒီ hybrid ပေါ့အဲ့နှစ်ခုကို offer ပေးတဲ့အကြောင်းတွေကိုပြောအောင်ပေါ့နော်ဒီပြောင်းတဲ့နေရာမှာလေဒီကိုယ်အရင်ယူထားတဲ့အကြောင်းကိုယ်ယင်ယူထားတဲ့ major ဘာသာရပ်နဲ့စင်တူရိုးမှာအလားတူဖြစ်တဲ့အကြောင်းတွေ major တွေကိုပြောင်းလို့ရပါတယ်အဲ့လိုမျိုးအခြေအနေမှာကျတော့ဟိုတချို့ဘာလို့ရလဲဆိုတော့ကိုယ် major နဲ့တူတဲ့ဟို program ကို offer လုပ်တယ်ဒီပို့ပြီးဈေးသက်သာတဲ့အကြောင်းတွေကိုပြောင်းလို့ရတယ်ပေါ့နော်ဒါကတော့ကိုယ့်အနေနဲ့ကို research လုပ်ပြီးတော့ပြောင်းတဲ့ပြောင်းအောင်ပေါ့ဦးမှာဆိုလို့ရှိရင်ကျွန်တော်တို့ engineering major တွေမှာဆိုလို့ရှိရင် ပုံမှန်တက္ကသိုလ်တွေမှာ civil engineering mechanical engineering ဆိုပြီးတော့ရှိပေမဲ့ပိုပြီးလေးစားတာတဲ့မှာ community college ပေါ့နော်အဲ့လိုမျိုးကျောင်းနေမှာကျတော့ဒီ civil engineering technology mechanical engineering technology ဆိုတဲ့ဒီ technician သဘောမျိုးလုပ်ပေးတဲ့ program လေးရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဈေးသက်သာပြီးတော့အဆင်ပြေမဲ့ကျောင်းတွေကိုလည်းကျောင်းလို့ရပါတယ်အဲ့လိုမျိုးဟာတွေမှာအဆင်မပြေဘူးဆိုရင်တော့ဒီကိုတိုင်းပြည်ကိုပြန်ရမယ်ဆိုတဲ့အခြေအနေမှာရှိတဲ့ကျောင်းသားတွေအတွက်ကတော့ကိုတိုင်းပြည်မှာ internet service provider တွေကောင်းမယ်ဆိုလို့ရှိရင်ဒီရှားပေါ့နော်ရှားပြီးတော့ကိုက online ကနေအတန်းယူလို့ရတယ်ပေါ့တကယ်လို့အဲ့လိုမျိုးအဆင်မပြေတဲ့ကျောင်းသားတွေကြတော့ကျွန်တော်တို့ဘာလို့ရလဲဆိုတော့ဈေးခွင့်ပေါ့အကြောင်းမှာဈေးခွင့်တင်ပြီးတော့ဒီခဏရက်လို့ရတယ်ဒါမှမဟုတ်လို့ရှင်လေဒီအကြောင်းရဲ့ဒီ enrollment ကို suspend ခဏလုပ်ထားပြီးတော့ဒီအချိန်လေးအားလုံးပုံမှန်ပြန်ဖြစ်ပြီးဆိုတော့မှ visa ပြန်ယူပြီးတော့ပြန်လာတက်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီ fall semester ပေါ့လေဒီဆောင်းဥရာသီမှာဒါဖွင့်မဲ့အတန်းပေါ့ဆိုလို့ရှိရင်ဒါ August လကုန်ကနေမှဖွင့်တဲ့အတွက်နောက်တစ်လကျော်ကျော်လောက်ပဲလိုရတာဆိုတော့ဟိုအခုအချိန်မှာမှတခြားကျောင်းတစ်ကျောင်းကိုပြောင်းဖို့ထပ်ရှာဖို့ဆိုတာလွယ်ပါမလား
ဟုတ်ကဲ့လွယ်လို့ကျွန်တော်မပြောနိုင်ဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အခုကျောင်းနေမှာလေဒီနိုင်ငံတကာကျောင်းသားတွေနဲ့ဆိုင်တဲ့ procedure တွေ process တွေကကျောင်းနေတော်တော်များများမှာအခုကသူကရှုပ်ထွေးနေတာပေါ့နော်ကျောင်းကိုယ်တိုင်ကကျောင်းမှာရှိတဲ့ official တွေကိုယ်တိုင်ကလည်းဒါကိုသူတို့သိချာနားမလည်ဘူးပြီးတော့ဒီပြန်ပြီးတော့ procedure တွေ set up လုပ်ရတဲ့ဘက်မှာရှိတဲ့အတွက်ကိုဟိုပုံမှန်ကျောင်းနေ procedure အထက်ကမှပို့ပြီးတော့ရှုပ်ထွေးရဲ့အနေအထားမှာရှိတော့ဒါကတော့ကျောင်းမှာရှိတဲ့ resource ပေါ့သူတို့ဒီလိုမျိုးခြေနေကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ဟို process လုပ်နိုင်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဒါရှိပါမယ်ဒါပေမဲ့ကျောင်းသားတွေအနေနဲ့ကတော့ကျောင်းနေအခုအရရှိကြောင်းနေပဲဖြစ်ဖြစ်ကြောင်းနေတဲ့ကြောင်းနေပဲဖြစ်ဖြစ်ဒါ communication ကိုတက်နိုင်တဲ့များအများတန်း constantly communication မပြတ်အဆက်အသွယ်မပြတ်မေးမြန်းစုံစမ်းနေရပါခင
်ဗျဒီ online ကနေအခုဒါသူသင်ရမယ်ဆိုတဲ့အခါကျတော့ကုန်ကျစရိတ်ကဘယ်လိုဖြစ်သွားမလဲ
ကျွန်တော်သိရတော့ကတော့ကုန်ကျစရိတ်ကတော့ပုံမှန်အတိုင်းပဲသွားမှာခင်ဗျဟိုကြောင်းဟိုဒီနိုင်ငံတကာကြောင်းသားပေးရတဲ့ပုံဟိုစရိတ်ပေါ့နော်ဒီစရိတ်ကိုအရင်ကအတိုင်းပဲသူဆက်ပေးရမယ်လို့ဒါကျောင်းတော်တော်များများတည်င်းကိုကျွန်တော်ဖတ်ရပါတယ်ခင်ဗ
ျအမေရိကန်မှာဒီကျောင်းလာတက်တဲ့ဆိုရဲရပေါ့လေဟိုငွေကြီးရောစိတ်သက်ပိုင်းဆိုင်ရာဘက်ကရောဒါအဆက်ဆက်အရာရာကိုကကြိုးပြီးတော့ပြင်ဆင်လာတာပါဒါပေမဲ့လည်းပဲဒီအမေရိကန်ဆိုရဲမူဝါဒတွေအပြောင်းလဲကြောင်းဒီကျောင်းသားကျောင်းသူတွေပေါ်ဘလောက်အထီရောက်ထိခိုက်နေနာမှုရှိပါမလဲ
ထိခိုက်နေနာတာတော့ဟိုပြောသလိုပဲကျွန်တော်တို့ဟလာဒီကျောင်းနိုင်ငံတကာပေါ့အထူးသဖြင့်တော့အမေရိကန်ကိုသွားပြီးကျောင်းတဲ့ကျောင်းသားကျောင်းသူတွေကဒါကိုယ်ရည်ဒီပညာတော်စင်စုပြောင်းရမယ်မိသားစုငွေကြေးထောက်ပံ့နေရအဆင်ပြေဆိုတဲ့အကြောင်းသားတွေအတွက်ဆိုရင်တော့ဒါကိစ္စသိမရှိဘူးပေါ့နော်ကိုကြိုက်တဲ့နေရာကိုပြောင်းလို့ရတယ်ပေါ့တကယ်လို့ပညာတော်စင်စုတွေဟိုမရပဲနေမယ်ဒါမှမဟုတ်မိသားစုငွေကြေးထောက်ပံ့အခက်အခဲရှိမယ်ဆိုတဲ့အကြောင်းသားတွေအတွက်ကတော့ဒါအနည်းနဲ့များဟိုကတိကောက်ဖြစ်နိုင်ပါတယ်ပညာစင်စုတွေပြုံနိုင်တယ်အစားအနေအတန်းယူပြီးသားအတန်းတွေကိုပြန်ပြီးတက်ရတဲ့ဟာမျိုးတွေဖြစ်နိုင်တယ်ပေါ့နော်အချိန်ကုန်လူပင်မှန်းငွေလဲပို့ကုန်တာပေါ့
ဟိုအစိုးရရောအခုလိုမျိုးအမိတ်မျိုးဘာကြောင့်ထုတ်ပြန်တယ်လို့ထင်ပါလဲ
ကျွန်တော်အမြင်ကတော့ပေါ့နော်ဒါကျွန်တော်ရဲ့ဒီ personal အမြင်ပေါ့ကျွန်တော်အမြင်ကတော့ဒီမလိုအပ်တဲ့ online အကုန်ဖြစ်မဲ့အကြောင်းတွေမှာဆိုလို့ချင်းကျောင်းသားတွေက American နိုင်ငံထဲမှာရှိစရာမလိုဘူးလို့သူတို့ယူဆတယ်လို့ကျွန်တော်ထင်တယ်အဲလိုမျိုးမလိုတဲ့အတွက်ကြောင့်ကိုပြီးတော့ပြန်ပေါ့နော်ကိုနိုင်ငံကိုပြန်ပေါ့ပြီးတော့ဒီကျောင်းသားတွေဒီမှာလူကြီးနေသွားမယ်ပေါ့နော်လူကြီးနေသွားတဲ့အတွက်ကြောင့်ဒီယောဂကူးနိုင်ခြေတို့ဘာတို့နေသွားမယ်လို့ဒါသူတို့ထင်မယ်ယူဆရလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒီလိုမျိုး restriction တွေချလိုက်တဲ့အတွက်ကြောင့်ဟိုကျောင်းတော်တော်များများပေါ့ဥပမာ online ကွာမယ်ဆိုပြီးတော့ပတ်သင်လုပ်ထားတဲ့ကျောင်းတွေတော်တော်များ online fully လုပ်မယ်လို့ရှိရင် enrollment တွေနေသွားမှာပေါ့နော်နေသွားမယ်ဆိုတော့ဟိုသူတို့အဲ့အောင်မလိုလားပဲနဲ့ဒီကျောင်းသားတွေပြန်ပြီး enroll လုပ်လာအောင်လုပ်တယ်လို့ကျွန်တော်ကတော့မြင်ပါ number 8ရပြောမှဆိုရင်2018တုန်းကဒီနိုင်ငံတကာကျောင်းသားတွေရဲ့ဒီ American စီးပွားရေးကိုဒီ contribute လုပ်တဲ့ဒီ revenue ပမာဏက about 40 billion dollar ပေါ့နော်ဘယ်လောက်ရှိတယ်ဆိုတော့ဒါကိုလည်းသူတို့ကျောင်းတွေကိုပြန်ဖွင့်စေခြင်းနဲ့ကျောင်းသားနိုင်ငံတကာကျောင်းသားတွေကိုပြန်လာစေခြင်းနဲ့အတွက်ကြောင့်ဒီလိုမျိုးrestriction ဒီလိုမျိုးorderချမှတ်တယ်လို့ကျွန်တော်ကထင်ပါတယ
်အခုလိုမျိုးဒီအစိုးရရဲ့မူဝါဒအပြောင်းလဲတွေရပေါ့လေနိုင်ငံတကာဒီကျောင်းသားကျောင်းသူတွေအတိုင်းဝိုင်းအတွင်းမှာပေါ့နောက်မှဆိုရင်ဘလို့ရိုက်ခတ်မှုမျိုးတွေရှိလာနိုင်မှာမလဲဒီ American အစိုးရရဲ့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးတော့
ရိုက်ခတ်မှုကတော့နောက်လာမယ့်ဒီနိုင်ငံတကာကျောင်းသားကျောင်းသူတွေပေါ့မြန်မာနိုင်ငံအပါအဝင်လာမယ့်ဒီကျောင်းသားကျောင်းသူတွေက အမေရိကန်နိုင်ငံတကူရဲ့ကိုဦးစားပေးပြီးရွေးချယ်တဲ့ဟာမျိုးတော့ဒါဟိုနည်းသွားမယ်ဒါမှမဟုတ်လည်းမရှိရင်လည်းမရှိတော့ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာဒီနိုင်ငံတကာကျောင်းသားတွေပြန်ဝင်လာဖို့အတွက်ကိုနိုင်ငံတကာဒီလေအမြန်နဲ့တို့ဒါစီလုံးငားပေးတာမျိုးတို့အပြင်ကျောင်းပြီးလို့ရှင်ဒီအလုပ်လုပ်ခွင့်ကိုဥပမာဩစတြေးလျနိုင်ငံမှာဆိုရင်အလုပ်လုပ်ခွင့်ဆက်ပေးထားတာမျိုးတို့ဒီလိုမျိုးဟိုအခွင့်အလမ်းတွေပေးထားတယ်ပေါ့နော်။အဲ့တော့နောက်လာမယ့်ကျောင်းသားကျောင်းသူတွေမှာဒီအမေရိကကိုလာမယ့်ဆန္ဒရှိပေမဲ့လည်းသူတို့ရဲ့ဒီဟိုအစီအစဉ်ထဲမှာတခြားနိုင်ငံတွေကိုပါထည့်သွင်းစဉ်းစားပြီးတခြားနိုင်ငံတွေကိုပါအသွားနိုင်တဲ့အခြေအနေတွေကဖြစ်ပေါ်လာပါတယ်
။ဟုတ်ကဲ့ပါအခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုပြည်ရင်းမှာဈေးတက်တက်သားသားနဲ့တုံးနေအောင်လုပ်ပေးနိုင်တယ်လို့ Jasper Knight ချီမြှင့်တဲ့အထက်လိတ်ကုမ္ပဏီက Engineer ဦးအောင်စင်ကပြောပါတယ်။ဒီလိုတုံးနေအောင်ဘယ်လိုလုပ်နိုင်မလဲ။ဘာနည်းပညာတွေလိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။
မှန်မှန်ကောင်းကြီးထုတ်မယ်ဆိုလို့ရှိရင်နှာခေါင်းကြီးထုတ်တဲ့နည်းပညာပေါ့လေအပိုင်းတစ်ပိုင်းရှိပါတယ်ဒီပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရဲရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တဲ့ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးပင်ပိတ်အမျိုးအစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်အမျိုးအစားကနန်းဦးပင်လိုပါတယ်ဆိုတော့အဲ့တော့နန်းဦးပင်ပိတ်ကိုထုတ်တဲ့နည်းပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်1အချက်ပါအဲ့ဒီနန်းဦးပဲပိတ်စိတ်မျိုးစားတွေရပြီလို့ရှိရင်နောက်တစ်ခါထပ်ပြီးတော့ချုပ်တဲ့စနစ်ပေါ့လေချုပ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုရင်သုံးလွှာစနစ်ကြားထားပါပဲတကယ်၍ KN95 တို့ N95 တို့ကြတော့9လွှာထားပါတယ်အဲ့ဒီ9လွှာကိုလည်းစနစ်ကြားထပ်ပြီးတော့ချုပ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့နည်းပညာတော့နှစ်ခုပေါ့နော
်နည်းပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်စထုတ်တဲ့နည်းပညာနောက်ဒုတိယကတော့ဒီ max ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ချုပ်တဲ့နည်းပညာပေါ့နော
်ချုပ်တဲ့နည်းပညာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမအဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ခြေတွေကိုအကျော်ရှိုးလေးရင်လည်းရက်ထားတယ်တမန်အချင်းတော့မျက်စိအားဖြင့်ပြင်တော့ဒီကောင်ကဒီပိတ်စာကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေအဲ့ဒီအပေါက်တွေကဗိုင်းရပ်စ် site နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကြီးမားပါတယ် COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေအရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်ထယ်တွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100မိုက်ခရွန်လောက်အထိရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကပ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းနဲ့လွယ်လွယ်ကူကူထောက်ဝင်နိုင်တဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းကြီးလိုက်တဲ့ပိတ်ဆက်ကတော့ non-woven fabric လို့ခေါ်ပါတယ်။ပိတ်ဆက်ဖြစ်အောင်ခြေဘွားကိုမသွားဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပါကိုစီထပ်ပြီးတော့ပိတ်ဖြစ်အောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆက်ပေါ့ non-woven ပိတ်ဆက်ဖြစ်ပါတယ်။အဲဒီအကြောင်းတော့မလဲဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့အတွက်ကြောင့်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခဏရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါတယ်ဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ဖြစ်ဘွားရအောင်လုပ်တယ်ပန်းဟိုပင်ပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါတယ်အဲ့ဒီပိတ်အမျိုးအစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်တစ်ခုကတော့လည်းဆိုရင် span bounded ဆိုတဲ့နည်းပညာနဲ့ထုတ်လုပ်တဲ့နန်းဟိုပင်ပိတ်စာအမျိုးအစားနောက်တစ်ခုကပါဆိုတော့ bed brown ဆိုတဲ့နည်းပညာနဲ့ထုတ်လုပ်တဲ့နန်းဟိုပင်ပိတ်စာအမျိုးအစားအဲ့ဒီအမျိုးအစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟောဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးပေါ့ဆရာ
။ဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့အောင်ကျင်းပြောင်းသွားတဲ့အနေထားပေါ့။ရိုးရိုးစာကြည့်ကဲမက်စ်တစ်ခုမှဆိုလို့ရှိရင်ပထမဆုံးတွေ့တဲ့ပထမအပွားကတော့ span bounded နန်းဝင်ပင်ပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်။အဲ့ဒီ span bounded ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်။ ဲ့ဒီ plastic ကိုအရေးပြောင်းချော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလော်ပါလေးပြောင်းလုပ်ပြီးတော့အဲ့ဒီအလော်ပါလေးပေါ်မှာစီတက်တဲ့နည်းပညာပေါ့အဲ့ဒါက strand bonded ဖြစ်ပါလေဆိုတော့အဲ့ဒီနည်းပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်မို့သူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထည်ကြောင်ပေါ်တဲ့အပေါက်တွေကြောက်သွားပါလေနောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းအသုံးပြုတဲ့ material ကတော့ polypropylene ပါပဲသူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးနှစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနေရာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်တဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကို matte brown လို့ခေါ်ပါတယ်အဲ့မဲ့ brown က span bound တဲ့ပုံပြီးတော့ကျစ်လက်တဲ့သိပ်ပြီးတဲ့အပေါက်နဲတဲ့ space မျိုးဖြစ်လာပါတယ်။အဲ့တော့ mass မှာဒုတိယအလောဖြစ်တဲ့မဲ့ brown ကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်။ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချမ်းဟာဗမာပြည်မှာလုံးလုံးကူကူရနိုင်မှာမလားဆင
်။လုံးလုံးနဲ့ဗမာပြည်ရဲ့အနေထားရတော့အဲ့ကုန်ချမ်းထုတ်တဲ့စက်ရုံတွေမရှိသေးပါဘူး။အဲ့ဆက်လုံးလုံးနဲ့တော့ကူရနိုင်သေးဘူးခင်ဗျာ။ဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ကောဇီအမျိုးအစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းနေ plastic တွေတွေပါအဲ့ဒီကောဇီကိုသုံးပြီးတော့ကောဇီကိုအရင်ညှစ်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျအဲ့တော့ကုန်ကြမ်းအနေနဲ့ polypropylene ကောဇီကတော့ပြည်ထဲမှာထုတ်လုပ်နိုင်ကြီးမရှိသေးဘူးချိန်တော့တင်သွင်းလို့ရပါတယ်ခင
်ဗျဆက်တွေသုံးမယ်ဆိုဘယ်လိုဆက်အမျိုးအစားတွေသုံးရမလဲဘာတွေလိုမလဲဆရာ
ကောနကတော့ပိတ်အမျိုးအစားနှမျိုးကိုထုတ်တဲ့ဆက်အမျိုးအစားပေါ့လေအဲ့ဒီကတော့ span bound ကိုထုတ်တဲ့ဆက်မျိုးစားရဲ့ matte brown ကိုထုတ်တဲ့ဆက်မျိုးစားရဲ့အဲ့ဒီဆက်မျိုးစားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကောဇီကိုပုံကြမ်းသုံးပြီးတော့ fake ရထုတ်တဲ့ဆက်တွေအဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမြန်နိုင်မှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်နည်းပညာကလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စားလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီတော့တော့ကျွန်တော်တို့ကလုံးဝကြီးပြစ်ပဲလို့မရဘူးသို့တော်လည်းပဲပြည်တွင်းထဲမှာအကယ်၍ mask ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်တွင်းထဲမှာလုပ်မယ်ဆိုရင်တော့ဒီပအနေ mask တွေဝယ်သုံးနေရတဲ့စားလို့ရှိရင်အများကြီးတတားတဲ့နှုံးသားတဲ့ကျွန်တော်ပြည်တွင်းမှာအစားထိုးပြီးထုတ်လုပ်နိုင်မယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်မှာနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေတဲ့ကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာတင်ပြဆရာလေးနဲ့နော်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတဝန်းမှာလက်ရှိအနေအထားတိုင်းဆက်သွားနေမယ်ဆိုရင် COVID-19 ရောဂါကင်းသွားအောင်လုပ်နိုင်မှာမဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ခရိုင်ကတောက်တန်နဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာတတိပေးလိုက်ပါတယ်။တကယ်လို့ကူးစက်မှုနှောင်းမြင့်တက်မှုမရှိတော့ဘူးဆိုရင်တော့အခုတည်းအချိန်နဲ့ဆိုးနိုင်တဲ့ဒုတိယအကြော့ဖြစ်ပွားမှုကိုရှောင်နိုင်မှာဖြစ်တယ်လို့အတော်အလာရပြန်ကန့်သက်ပြီးနောက်ထပ်မတိုးအောင်လုပ်နိုင်မယ်လို့လည်းပြောပါတယ် American John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကမ္ဘာတစ်လောတရောကကူးစက်ခံသူဟာတောက်ချန်နေမှာ12တန်းကျော်သွားပြီဖြစ်ပါတယ်ကမ္ဘာကာယရောဂါဖြစ်လာတဲ့ COVID-19 ရောဂါစတင်တဲ့အကြောင်းရင်းတွေစုံစမ်းရင်းအတွက်ကွင်းဆင်းစစ်ဆေးမှုတွေလုပ်ဖို့အဖွဲ့ဝင်2ဦးပါရှေ့ပြေးဖွဲ့ဟာတောက်ချန်နေမှာတရုတ်နိုင်ငံကိုတွားရောက်နေပြီလို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုဆင်လွတ်လိုက်တဲ့ပညာရှင်2ဦးဟာတရိတ်ဆန်ကျန်းမာရေးနဲ့ယောဂဗေဒဆိုင်ရာအထူးကျန်းကျင်သူတွေဖြစ်ကြောင်းနဲ့သူတို့ဟာဘာတွေကိုဘယ်အတိုင်းတာထိစုံစမ်းမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သိပ္ပံပညာရှင်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း WHO ကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကတော့ကမ္ဘာလူမှုကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့အနေနဲ့လာရောက်စုံစမ်းမှုတရုတ်အစိုးရကဖိတ်ကြားခဲ့တာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတိပြုလူနာနောက်ထပ်9ယောက်ထပ်တိုးတယ်လို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကကြေညာခဲ့တဲ့အတွက်အခုဆိုစုစုပေါင်းအကူဆက်ခံသူ326ယောက်ရှိသွားပါပြီ။အတိပြုလူနာသိ9ဦးဟာအိန္ဒိယကိုသွားခဲ့တဲ့အမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့အမျိုးသား2ယောက်ဖြစ်ပြီးသူတို့အားလုံးဟာအသွားအလာကန့်သတ်ထားသူတွေဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံကအမေဇွန်တစ်တောကြီးရဲ့တစ်တောပြုံးကြီးမှုနှုန်းကတစ်နှစ်ပြီးတစ်နှစ်25ရာခိုင်နှုန်းမြင့်တက်လာနေတယ်လို့တောက်ကြနေတင်ဝင်ထုတ်ပြန်တဲ့စင်းစရာတွေကပေါ်ပြထားပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်
ဗီအိုအေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ဗီအိုအေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပါ။
This program has come to you from the Voice of America, Washington.